Welcome to the Voice of America in Burmese.
မင်္ဂလာနေ့ပြည့်အစမှာသောရရှင်တွေပြောရှင်နေကြပါလိမ့်ခင်ဗျာ VOA အမေရိကန်နိုင်ငံရဲ့2019ခုနှစ်ဒီဇင်ဘာလ29ရက်တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ3340 48တို့ကနေဓာတ်ရိုက်ထုတ်လွှင့်နေတယ်လို့ VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်တင်ဆက်ပေးနေပါပြီခင်ဗျာကျွန်တော်ညဝင်းအောင်မဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းဝယူတင်ဆက်မှာပါ
ကျွန်တော်ကတော့ဝင်းမင်းပါကိုကျော်ကျော်သိနေတူဒီနေ့ထိတ်တဲရောက်တဲ့တွင်ကိုပြောပြပေးမှာပါဒီနေ့ထူးခြားတဲ့တွင်တွေထဲမှာတော့ဆိုမာလီးယားနိုင်ငံမျိုးတော်ဘုံခွဲတိုက်ခတ်မှုအတွင်းသေဆုံးသူက80အထိကျက်သွားပါပြီဆူဒန်ကဒါဖော့ဒေတာတိုက်ခတ်မှုအဆုံးသတ်ရေးလုပ်ငန်းစီကိုသဘောတူလိုက်ကြပါပြီအီရတ်မှာတော့ဆနပြသူတွေကလူရင်းအားသုံးပြီးရေနံတွေတစ်ခုကိုပိတ်လိုက်ပါပြီဒီတွင်တွေအတူတခြားစိတ်ဝင်စားစရာတွင်တွေကိုပြောပြပေးမှာပါကိုညာဝင်ဟု
တ်ကဲ့ပါခင်ဗျာ2019ခုနှစ်မကြာခင်ရပ်ပိုင်းတဲ့ကုန်ဆုံးတော့မှာပါ2020နှစ်တစ်အတွက်တိုင်းသားတွေကဘာတွေစူတောင်းညှော်လင့်နေကြပါသလဲ
ကျွန်တော်တို့ပစ်ရှင်တိုင်းရင်းသားတွေအနေနဲ့ဆိုလို့ရှိရင်တိုက်ပွဲတွေဖြစ်လာတာနှစ်တော်ကြာခဲ့ပါပြီစစ်ပြစ်ဒုက္ခတွေတွေကလည်းခုနှစ်ရက်ကိုပြင်ဆင်နေပြီကျွန်တော်ရှင်းနှစ်ခုနှစ်တ
ည်းတင်းနေပြီးမကြာခင်မှာတင်းဆက်သွားဖို့ရှိပါတယ်ဒီအကြောင်းနဲ့အတူအပတ်စဉ်ကဏ္ဍတွေအဖြစ်ဒုအတန်အစီအစဉ်နဲ့စနေညတိုက်ရိုက်လေလံအစီအစဉ်စတာတွေကိုလည်းပြန်လည်နားဆင်ရဖို့ရှိပါတယ်အခုရင်ဆုံးတော့တင်းငွေနေနေမနဲ့ခင်ထိတ်တန်းအောင်နိုင်ငံတကာသတင်းတွေကိုကိုဝင်းမင်းနဲ့ကိုကျော်ကျော်သိန်းတို့ပြောပြပေးပါအောင်ဗျာ
ဆိုမာလီးယားနိုင်ငံမြို့တော်မိုဂါဒီရှုကအသေးကံကားဘုံခွဲတက်ခတ်မှုတွေသေဆုံးသူအရေအတွက်ကအနည်းဆုံး80အထိတက်သွားပါပြီမိုဂါဒီရှုနောက်တောင်ပိုင်းကကားတွေတန်းစီရှုပ်ထွေးနေတဲ့စစ်ဆေးရေးဂိတ်မှာမနေ့ကဖြစ်ခဲ့တဲ့ဒီဖောက်ခွဲမှုတွေနောက်ထပ်ဒဏ်ရာရသူအရေအတွက်ကလည်း90ကျော်အထိရှိသွားပါပြီဒီတိုက်ခတ်မှုဟာလာပိုင်းတွေအတွင်းမြို့တော်ထဲမှာအသေးအကြီးအများဆုံးဖောက်ခွဲမှုဖြစ်တယ်လို့မော်ဂါဒီရှုမြို့တော်ဘုံအိုမာဖီနစ်အပြင်ရဲတွေနဲ့ကျန်းမာရေးလုပ်သားတွေကဆိုပါတယ်ဖောက်ခွဲပစ္စည်းတွေအပြည့်တင်ထားတဲ့ထရက်ကားတစ်စီးဟာလိုအားရှာဗယ်လီပြည်နယ်အခုရေးခရိုင်ကိုဥတီတဲ့လမ်းပေါ်ကလုံခြုံရေးဂိတ်အလဲတက်တဲ့မှာအခုလိုဖောက်ခွဲပစ်လိုက်တာပါ AIDS control စစ်ဆေးရေးဂိတ်လို့လူသိများတဲ့မြို့တော်ရဲ့အဓိကလမ်းကြီးကောက်တဲ့ဒီဂိတ်ထဲဖောက်ခွဲမှုဖြစ်ချိန်မှာခီးတဲ့တင်၃ဘင်းတွေနဲ့အခြားကားစီးပေါင်း၁၀၀နီးပါးတန်းစီစစ်ဆေးခံရခြင်းဖြစ်တယ်လို့အစိုးရရရှိတွေကဆိုပါတယ်ဒီပေါက်ကွဲမှုကြောင့်ထွက်လာတဲ့မိခိုလုံးကြီးတွေမြို့တော်ပေါ်လွှမ်းမိုးသွားပြီးပြင်းထန်တဲ့ပေါက်ကွဲတံတွေကိုလည်းမြို့တော်တဝန်ပဲ့တင်ရိုက်ခတ်သွားစေခဲ့ပါတယ်ဒီတိုက်ခိုက်မှုအတွက်ဘယ်သူကမှတော့သူတို့လက်ချက်ဖြစ်တယ်ဆိုတာကိုမပြောသေးပါဘူးဒါပေမဲ့လည်းအယ်ခိုက်တာအချမ်းဖက်အုပ်စုနဲ့ဆက်ဆက်နေတဲ့အရှာဘတ်အဖွဲ့ကတော့အလားတူတိုက်ခိုက်မှုတွေကိုအရင်ကတည်းကလုပ်ခဲ့မှုပါတယ်ခင်ဗျ
စူဒန်နိုင်ငံဒါဖော့ဒေသမှာတိုက်ခိုက်မှုတွေဆုံးသက်ဖို့ရည်ရွယ်တဲ့လူငန်းစင်တစ်ခုကိုစူဒန်ဆိုရာနဲ့သဘုံအဖွဲ့၉ခုတို့စနေနေ့ကသဘောတူလက်မှတ်ရေးထုတ်လိုက်ပါတယ်။ဂျူဘာမြို့တော်မှာနောက်ဆုံးအဆင့်ဆွေးနွေးပွဲတွေလုပ်တဲ့အခါစိစက်ညီနိုင်မှုလိုတဲ့ကိစ္စရဲ့အမျိုးမျိုးကိုအခုသဘောတူညီချက်ထဲမှာဖော်ပြထားပါတယ်။ဒါဟာအရေးကြီးတဲ့အဆင့်တစ်ခုလို့ကျွန်တော်တို့ယုံကြည်ပါတယ်ဆိုပြီးစူဒန်ဒေါ်လာရေးတပ်ဦး SRF ရဲ့ဒါဖော့ရေးရာစိစက်ညီနိုင်ရေးမှူးချုပ်အာမက်မိုဟာမက်ကပြောပါတယ်။ SRF ဟာစူဒန်ဆိုရာနဲ့စိစက်ညီနိုင်နေတဲ့သဘုံအဖွဲ့၉ဘွဲ့ရဲ့ညွန်ပေါင်းအဖွဲ့ပါ။ဖြည့်ရှင်မှုသဘောတူထားကြတဲ့အချက်တွေထဲမှာပြည်ပခဖြစ်ရတဲ့အခြေခံကြောင်းရင်းတွေကိုဖြည့်ရှင်ဖို့ဒုက္ခသည်တွေနဲ့အိုးအိမ်ဆုံးထွက်ပြေးရသူတွေနေရာရင်းပြန်ဖို့အာဏာခွဲဝေရေးနဲ့သဘုံတပ်ဖွဲ့တွေကိုနိုင်ငံစစ်ဖက်တဲ့ပေါင်းစည်းရေးစတဲ့ကိစ္စတွေပေါဝင်ပါတယ်။2003ခုနှစ်မှာလူနည်းစုတိုင်းသားဒေသတွေကအဲ့ဒီအချိန်သမရဘေရှိယရဲ့အာရဗ်လူမျိုးစုလွှမ်းမိုးတဲ့အစိုးရကိုတနက်ကင်ပုံကန်တာကနေဒါဖော့ပြည်ပခဆက်ဖြစ်တာပါ။2019ခုနှစ်အေပိလမှာဘယ်ရှိယားကိုစစ်ဖက်ကအာဏာသိမ်းထုတ်ချလိုက်ပြီးအသွင်ကူးပြောင်းရေးအစိုးရပေါ်လာပြီးတဲ့နောက်ငြိမ်းချမ်းရေးအတွက်မျှော်လင့်ချက်ရှိလာတာဖြစ်ပါတယ်
။အီရန်နိုင်ငံကဆန္ဒပြသူတွေအနေနဲ့နိုင်ငံတောင်ဘက်ကရေနံတွင်းတစ်ခုကိုပိတ်ဆို့ရပ်တန့်လိုက်ပြီးရေနံတွင်းကမီးတွေကိုဖျက်တားလိုက်ပါတယ်။အီရန်နိုင်ငံမြို့တော်နဲ့နိုင်ငံတောင်ဘက်အများစုကိုထိခိုက်ဖျက်ဆီးစေခဲ့တဲ့ဆန္ဒပြပွဲတွေလွန်ခဲ့တဲ့3လကတည်းကဆက်ဖြစ်နေချိန်မှာဒီရေနံတွင်းပိတ်ဆို့မှုမနေ့ကပဲဖြစ်လာခဲ့တာပါ။ဆန္ဒပြသူတွေကအမိမြေမရှိရင်ရေနံလည်းမရှိဘူးလို့ကြွေးကြော်ပြီးတနေ့ကိုရေနံစီပေါင်း9000ထုတ်ပေးနေတဲ့ဒီနက်စီရီယာရေနံတွင်းကိုလူအားနဲ့ပိတ်ပင်လိုက်ကြလို့ Rider သတင်းထဏာကဆိုပါတယ်ဒီဆဲုံတွေပိတ်သိမ်းပေးလိုက်ရတာဖြစ်တယ်လို့လုံချွင်းရာရှိတူနဲ့ရေနံတွင်းလုတာနှစ်ဦးတို့ကအတည်ပြုပေးချောင်းကိုလည်း Rider သတင်းထဏာကကိုးကားထားပါတယ်အီရန်မှာခေါင်းဆောင်အတိအကျမထားတဲ့အစိုးရစန့်ကျင်ရေးနဲ့အီရန်စန့်ကျင်ရေးလှုပ်ရှားမှုတွေဖြစ်လာခဲ့ရမှာလူတွေရာဂနဲ့တွေနဲ့ချီလုံချုံရင်တက်ဖွဲ့ရဲ့အကြံဖက်လက်ချက်နဲ့တည်ဆုံခဲ့ရပါတယ်။ဆိုရဆန်ကြီးဆန္ဒပြမှုတွေမှာတော့ကျေပြန့်လာတဲ့လက်စားမှုတွေအလုပ်လက်မဲ့မှုနဲ့အစိုးရအဆုံးမချမှုတွေကိုဆန့်ကျင်ဟောပြောခဲ့ကြပါတယ်ခင်ဗျ
။ယူကရိန်းအစိုးရနဲ့ရုရှားကျောတော်နောက်ခံပေးထားတဲ့တိချောက်ခွက်ထွက်ရေးဝါဒီတွေကြား အကျဉ်းသားလေးလေးအစီအစဉ်တစ်ခုကိုဒီကနေ့တနင်္ဂနွေနေ့မှာလုပ်ဖို့ရှိပေမဲ့လဲလှယ်မဲ့အကျဉ်းသားစီရင်ကိုအချောမတက်ရသေးဘူးလို့ယူကရိန်းသမ္မတဗိုလိုဒီမီယာဇလင်စကီကပြောပါတယ်။ကာနေဂျာပဋိပက္ခအဆုံးသတ်ရေးအတွက် Normandy 4ဆိုတဲ့ယူကရိန်း၊ရုရှား၊တင်းတင်းနဲ့ဂျာမနီလေးနိုင်ငံကြားဒီဇင်ဘာလ9ရက်နေ့ကပါရီမြို့မှာလုပ်တဲ့ငင်းချမ်းရေးဆွေးနွေးပွဲတွင် All for All လို့ခေါ်တဲ့အကျဉ်းသားလေးလေးအစီအစဉ်ကိုသဘောတူညီချက်ရခဲ့တာပါ။ကျင်းနာတဲ့လေရဲ့အတွက်အချောသက်လှုပ်ဆောင်ရတာဟာဒီနှစ်ရဲ့အခက်အခဲဆုံးလုပ်ငန်းဖြစ်တယ်လို့သမ္မတဇယ်လင်စကီကပြောပါတယ်။ဒီကြိမ်လဲလှယ်မှုဖြစ်လာမယ်ဆိုရင်တော့ဒါဟာလေးလအတွင်းဒုတိယအကြိမ်မြောက်အကျဉ်းသားလဲလှယ်တာဖြစ်ပါလိမ့်မယ်။ဒီမတိုင်ခင်နောက်ဆုံးအကြိမ်လုံးကရုရှားနဲ့ယူကရိန်းကြားအကျဉ်းသားစုစုပေါင်းအယောက်80ကိုလဲလှယ်ခဲ့ပြီးဒါဟာစစ်ပွဲအချိန်လျှော့ချရေးမှာတိုးတက်မှုတစ်ခုဖြစ်တယ်လို့မြင်ကြပါတယ်။2014ခုနှစ်မှာခရီးမီးယားဒေသကိုရုရှားကသူ့ပိုင်နယ်အဖြစ်ထည့်သွင်းလိုက်ပြီးရုရှားကျောင်းနောက်ခံပေးထားတဲ့လက်နက်ကိုင်တွေကဒိုနက်စ်နဲ့လူဟန်စ်ဒေသတွေရဲ့တချို့အစိတ်အပိုင်းတွေအပါအဝင်ယူကရိန်းရှေ့ပိုင်းကိုထိန်းချုပ်လိုက်ခြင်းကလေးကအဲ့ဒီဒေသမှာတိုက်ပွဲတွေစတင်ခဲ့ပြီးလူပေါင်း 13,000 ကျော်သေဆုံးခဲ့ရပြီဖြစ်ပါတယ
်။ VOA American တာမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုက်လိုပြီးတာ32 kHz 933လိုက်လိုမီတာ40 kHz 983ညအိုက်တိုမီတာ48 kHz 6.53 ညနဲ့ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American အသံကတနင်္ဂနွေမနေ့သတင်းတွေကိုဆက်ပြောပြပေးနေပါတယ်။မြန်မာနိုင်ငံမှာရိုဟင်ဂျာနဲ့တခြားလူနည်းစုတွေကိုလူခွင့်ချိုးဖောက်နေတာအတွက်ပြင်းပြင်းထန်ထန်ရှုတ်ချတဲ့ဆုံးဖြတ်ချက်မှုကြောင့်ကုလသမဂ္ဂကအတည်ပြုလိုက်တဲ့အပေါ်မြန်မာဘက်ကပြန်ကန့်ကွက်လိုက်ပါတယ်။ကုလသမဂ္ဂဆိုင်ရာမြန်မာတမတ်ကြီးဦးဟောက်တိုဆွမ်းကဒါကအဖွဲ့ဝင်နိုင်ငံတနိုင်ငံပေါ်တစ်ဖက်သက်ဖိအားပေးတဲ့ဆုံးဖြတ်ချက်ဖြစ်တယ်လို့ပြန်ကန့်ကွက်ခဲ့ပါတယ်။မြန်မာနိုင်ငံတွင်ဥပဒေမဲ့တပ်ဖြတ်မတိုင်းချင်းရိုက်နှက်ဖမ်းဆီးမှုတွေပါဝင်လူခွင့်ချိုးဖောက်မှုတွေအတွက်ကုလသမဂ္ဂအထွေထွေညီလာခံကနေတောက်ချာနေကတခဲနဲ့မဲခွဲအတည်ပြုခဲ့တာပါ။ဒီဆုံးဖြတ်ချက်မူကြမ်းအစင်ပါတော့ကလည်းတမတ်ကြီးဦးဟောက်တိုဆွမ်းကဒါကစေတနာမဲ့လုပ်ရဖြစ်တယ်လို့အခုလိုကန့်ကွက်ခဲ့ပါတယ်
။ The draft resolution clearly did not attempt in good faithto find a peaceful and feasible solution to the complex situation of Rakhine State.
ဆုံးဖြတ်ချက်မူကြမ်းဟာရခိုင်ပြည်နယ်ကရှုပ်ထွေးတဲ့အခြေအနေအတွက်ငြင်းငြင်းငြင်းငြင်းနဲ့ထင်သာမြင်သာအဖြေရှာနိုင်အောင်စိတ်ကောင်းစေနာနဲ့ကြိုးပမ်းမှုမဟုတ်တာထင်ရှားပါတယ်။ဒီနေ့ကအခြေအနေတွေကိုအတိမတ်ပြုလက်ခံမှုပြက်ကွက်ခဲ့သလိုတိုင်းပြည်လွတ်လပ်ရေးအကြိမ်ကနေအရေးအစိုးရအထိခြံထားခဲ့တဲ့စိန်ခေါ်မှုတွေကိုပြည်ပြည်ဝဝနဲ့ရေရှည်ဖြေရှာဖို့အစိုးရနဲ့မြန်မာပြည်သူတွေရဲ့ကြိုးပမ်းမှုတွေအပေါ်အတိမတ်ပြုဖို့လည်းပြက်ကွက်ခဲ့ပါတယ
်တကယ်တော့အဖွဲ့ဝင်ပေါင်း193နိုင်ငံရှိတဲ့ကုလသမဂ္ဂမှာ6ခံမဲ134မဲကန့်ကွက်မဲ9မဲနဲ့ကြားနေမဲ28မဲနဲ့ဒီတခဲနဲ့မူချမ်းကိုအတည်ပြုဆုံးဖြတ်ကြောင်းအထွေထွေညီလာခံဥက္ကဋ္ဌကကြေညာခဲ့တာပါမဖြစ်မနေလိုက်နိုင်စရာမလိုဘဲဒီကုလဆုံးဖြတ်ချက်ထဲမှာရိုဟင်ဂျာနဲ့ခြားလူနည်းစုတွေပေါ်အမုန်းတရားလှုံ့ဆော်မှုတွေရပ်တန့်ပေးရမှာဆွေးရနေတဲ့ချက်ချင်းလှုံ့ဆော်ပေးဖို့နိုင်ငံတကာသဘောထားကိုလည်းထည့်သွင်းထားပါတယ်ခင်ဗျာ
အိန္ဒိယနိုင်ငံမှာနိုင်ငံသားပြည်မှုဆိုင်ရာဥပဒေတစ်ကိုကန့်ကွက်ဆန္ဒပြပွဲတွေရော့မသွားတဲ့အပြင်ဒီနေ့ကလည်းနိုင်ငံတော်မှလူထောင်ပေါင်းများစွာချီတက်ဆန္ဒပြကြပါတယ်။နိုင်ငံတော်မှချင်းတိုင်းမြို့မှာလူအုပ်ကြီးကဆန္ဒပြကြတယ်လို့အတိုက်အခံပါတီဦးဆောင်တဲ့ဆန္ဒပြပွဲတစ်ခုကိုလည်းနိုင်ငံရှေ့ပိုင်းကဘူဘာနဆွားမြို့မှာလုပ်ပါတယ်။ဒီဥပဒေတစ်ဟာနိုင်ငံရဲ့ယဉ်ကျေးမှုနဲ့တပိုင်းချောင်းအပေါ်တိုက်ခိုက်မှုတစ်ခုဖြစ်တယ်လို့ကူဝါဟာတီမြို့ကဆန္ဒပြပွဲတွင်အတိုက်အခံကွန်ကရစ်ပါတီခေါင်းဆောင်ရာဟူဂန်ဒီကပြောသွားပါတယ်။မကြာသေးခင်ကတည်ပြုပြဌာန်းလိုက်တဲ့နိုင်ငံသားပြည်မှုဆိုင်ရာဥပဒေ CAA အရမွတ်စလင်လူမျိုးစုတိုင်းပြည်တွေဖြစ်တဲ့အာဖဂန်နစ္စတန်၊ဘင်္ဂလားဒေ့ရှ်နဲ့ပါကစ္စတန်နိုင်ငံတွေကနေဘာသာရေးဖိနှိပ်ခံရလို့2015ခုနှစ်မတိုင်ခင်အိန္ဒိယကိုထွက်ပြေးလာကြတဲ့ဟိန္ဒူ၊ပါစီ၊ဆစ်ခ်၊ဗုဒ္ဓဘာသာ၊ဂျိန်းနဲ့ခရစ်ယာန်ဘာသာဝင်တွေအလွယ်တကူနိုင်ငံသားဖြစ်ခွင့်ရကြမှာပါ။ဒါပေမဲ့လည်းဝေဖန်သူတွေကတော့ဒီဥပဒေဟာအိန္ဒိယနိုင်ငံရဲ့ဘာသာရေးကင်းလွတ်တဲ့အခြေခံဥပဒေအပေါ်ဟိန္ဒူအမျိုးသားရေးဝါဒီဝန်ကြီးချုပ်နေရင်ဒရမ်ဘူရီအစိုးရရဲ့တိုက်ခိုက်မှုတစ်ခုဖြစ်တယ်လို့ပြောကြပါတယ်။ဒီတော့တွင်မှာပဲဆန္ဒပြပွဲတွေကိုအင်အားသုံးနှိမ်နှင်းဖြိုခွဲတဲ့အပေါ်ဝေဖန်တာတွေကိုဥတာပရဒက်စ်ပြည်နယ်ဝန်ကြီးချုပ်ကပယ်ချလိုက်ပါတယ်။ဝန်ကြီးချုပ်မိုရီပါတီကသဘောထားတင်းမာတဲ့ဟိန္ဒူဘာသာရေးဆရာပြည်နယ်ဝန်ကြီးချုပ်ယိုဂီအာဒတ်တယာနတ်ကသူ့ရဲ့တင်းမာတဲ့မူဝါဒတွေကြောင့်ပြဿနာတွေအဆုံးသတ်သွားတာလို့ပြောပါတယ်
။ဟောင်ကောင်ကဒီမိုကရေစီရေးတောင်းဆိုဆန္ဒပြတဲ့သူတွေနဲ့ရဲတွေဈေးဝယ်စင်တာမှာထိတိုက်တိုးခဲ့ပြီးဆန္ဒပြသူ12ဦးမနေ့ကဖမ်းခံခဲ့ရပါတယ်။ဟောင်ကောင်ဆရာကိုဖိအားပေးတဲ့အနေနဲ့တရုတ်ပြည်မှာကျင်းတဲ့ထိဆက်နေတဲ့ရှွမ်ရှူရဲမှာပြည်မာကြီးကလာတဲ့ကုန်သွယ်တွေထွက်သွားဖို့ဆန္ဒပြသူတွေကတောင်းဆိုလိုက်ပြီးတရုတ်စီးပွားရေးလုပ်ငန်းတွေကိုအနောက်ရှက်ပေးဖို့ကြိုးပမ်းခဲ့ပါတယ်။ဆန္ဒပြသူတရားလာဟာဈေးဝယ်စင်တာတွေအလဲကနေဖြတ်ပြီးဟောင်ကောင်လွတ်မြောက်ရေးနဲ့တရုတ်ပြည်မှာကြီးပြန်ထွက်သွားရေးချွေးချော်တံတွေအော်ဟစ်တောင်းဆိုဆန္ဒပြခဲ့ကြပါတယ်။နံပါတ်ထုတ်တွေခိုင်းထားတဲ့ရဲတွေအနေနဲ့ဆန္ဒပြသူတွေကိုအင်အားသုံးပြီး
တချို့ကိုလက်ထိတ်ခတ်ဖန်ဆီးခဲ့ပါတယ်တီရှွန်ချူရဟာဟောင်ကောင်ကအခွန်လွတ်ပစ္စည်းတွေအများကြီးဝယ်ပြီးတရုတ်ပြည်မကြီးထဲမှာပြန်ရောက်တဲ့သူတို့ခေါ်နှစ်လန်းသွားကုန်တယ်တွေရေပန်းစတဲ့နေရာလည်းဖြစ်ပါတယ်တရုတ်ပြည်မကြီးကိုတရားခံဆွဲပြောင်းပေးဥပဒေမူချမ်းကြောင့်ဟောင်ကောင်မှာပြီးခဲ့တဲ့ဇွန်လကစပြီးဆန္ဒပြတာတွေဖြစ်လာခဲ့တာမှာဒီမိုကရေစီပြင်ပြောင်းလဲတွေလုပ်ဖို့နဲ့တခြားနိုင်ငံမှုတွေလည်းလျော့ပေးဖို့ဆက်လက်တောင်းဆိုလာခဲ့ပါတယ်
ပရီးမီယာလိဂ်ပွဲစဉ်20အထိစနေနေ့ကကစားကြတာမှာမန်ချက်စတာယူနိုက်တက်အသင်းဟာအဝေးခွင့်မှာဘန်လီကို2ဂိုးပြတ်နဲ့အနိုင်ရပါတယ်။စပါအသင်းကတော့အဝေးခွင့်မှာပဲနော်ဝစ်အသင်းနဲ့2ဂိုးစီတည်ချသွားတာကြောင့်အခုဆိုရင်ယူနိုက်တက်ကတမတ်အသာနဲ့စပါကိုဖြုတ်ချပြီးအမှတ်ပေးစရာအဆင့်ကရောက်လာပါပြီ။လက်စတာကဝက်ဆမ်ကိုအဝေးခွင့်မှာ2ဂိုးတကူနဲ့အနိုင်ရတဲ့အတွက်42မှတ်နဲ့ဒုတိယနေရာမှာဆက်ရှိနေပါတယ်။တခြားပွဲ၄ပွဲမှာတော့ဘရိုက်တန်ကဘိုးမော့ကို2ဂိုးပြတ်အေဗာတန်ကနျူကာဆယ်ကို2ဂိုးတကူဝတ်ဖို့ကဗီလာကို3ဂိုးပြတ်နဲ့အသီးသီးအနိုင်ရပြီးဆောက်သမ်တန်နဲ့ဘဲလစ်ကတော့တစ်ဖက်တစ်ဂိုးစီနဲ့တည်ရကြပါတယ်။တနင်္လာနေ့မှာအာဆင်နယ်နဲ့ချယ်ဆီ၊လီဗာပူးနဲ့ဝုလ်ဖ်၊မန်စီးတီးနဲ့ရှက်ဖီးလ်တို့ကစားကြမှာဖြစ်ပါတယ်။လီဗာပူးက52မှတ်နဲ့ဇယားထိပ်မှာပြတ်ပြတ်သားသားဆက်ဦးဆောင်နေပြီးမန်စီးတီးကနံပါတ်3၊ချယ်ဆီကနံပါတ်4မှာရှိနေပါတယ်။အင်္ဂါဂျိုဘမှာတက်ရှိရရှိမရှိနောက်နေ့ထဲသွားပြီးစူးစမ်းမဲ့ Mars 2020 Rover ရှင်ကိုအမေရိကအာကာသလိလစူးစမ်းရေးအေဂျင်စီ NASA ကအပြီးသတ်တော်မှာဖြစ်ပါတယ်။အင်ဂါဂျောဘိုကိုလူသားတွေစစ်လို့ဖို့ NASA ကစီစဉ်နေတဲ့အတွက်ဂျိုဘော်ကအမြေပြင်အနေထားတွေကိုလေ့လာစူးစမ်းပါလေဖြစ်ပါတယ်။ Mars 2020 Rover ကို NASA ကတောက်ကြနေလို့ကထုတ်ပြခဲ့တာပါ။ဒီရင်ရဲ့တရားဝင်နာမည်ကိုတော့နောက်နှစ်အစောပိုင်းမှာရွေးချယ်ကြဖို့ရှိပါတယ်။လာမယ့်ဖေဖော်ဝါရီလမှာတော့ Florida ပြည်နယ်မှာရှိတဲ့ Kennedy အာကာသစခန်းက Mars 2020 Rover ရင်အစိတ်အပိုင်း3ခုစလုံးကိုပေးပို့သွားမှာဖြစ်ပြီးအဲ့ဒီရောက်မှအပြီးတက်ဆင်ပါပါ။နယူးယောက်ကမန်ဟက်တန်ရပ်ကွက်ထက်ကြီးတဲ့အင်္ဂါဂျိုဘော်ကရေခမ်းနေတဲ့ရေကန်ကြီးရဲ့ခြံကြီးတဲကိုဒိန်းနေလုံးပါတဲ့အင်စီကားရွယ်ဒီဂျင်ကလေးကိုလာမဲ့ဇူလိုင်လမှာလွှတ်မှာဖြစ်ပါတယ်ခင်ဗျာ
။တိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုကိုဝင်းမင်းနဲ့ကိုကျော်ကျော်သိန်းတို့ပြောပြခဲ့ကြတာပါခင်ဗျာ။ကျွန်တော်တို့အခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VO ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းတိုက်ရိုက်နားဆင်နိုင်တယ်လို့ကျွန်တော် VO ရဲ့ Facebook စာမျက်နှာကနေပြီးတော့လည်းတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုတော့အပတ်စဉ်ကဏ္ဍဒီမတိုင်ခင်မှာသတင်းဆောင်မတစ်ပုဒ်ကိုအရင်ဆုံးတင်ဆက်ချင်ပါတယ်။ဖွဲ့စည်းပုံပြင်ဆင်ရေးရေးဆွဲရေးအပါအဝင်တရားဥပဒေစိုးမိုးရေးစီရေးပိဋိပတ်ခနဲ့ရခိုင်မြောက်ပိုင်းပြည်ထနာကနေICJ နိုင်ငံတကာတရားရုံးမှာအမှုရင်ဆိုင်ရတဲ့ဖြစ်ရပ်တွေအထိစီးပွားရေးတုံ့နှေးမှုတွေပါမကျန်ပြဿနာပေါင်း 16,000 ကျုံခဲ့ရတဲ့2019ခုမြန်မာနိုင်ငံရဲ့ဖြစ်ရပ်တွေကိုသက်ဆိုင်သူတွေအားလုံးပြန်လည်သုံးသပ်ပြီးငြင်းငြမ်းတရားမှုတွေဖော်ဆောင်နိုင်မဲ့2020နှစ်သစ်ကိုမြင်တွေ့လိုကြောင်းပြည်ပရောက်တိုင်းသားအရေးလှုပ်ရှားသူတချို့ကဆန္ဒပြုလိုက်ကြပါတယ်ဒီအကြောင်းကိုဆက်ပြီးတင်ပြမှာပါစီးရေးပဋိပက္ခကြုံနေရတဲ့ရခိုင်ပြည်နယ်မှာအင်အားကြီးတဲ့မြန်မာအစိုးရဘက်ကသဘောထားကြီးစွာနဲ့ကင်တွေဖြည့်ရှင်းမှသာ2020နှစ်တည်းတည်းပြည်လည်မှုတွေမြင်တွေ့လာရလိမ့်မယ်လို့ဆန္ဒပြုသူကရခိုင်အမေရိကန်လူမှုအဖွဲ့အစည်းဒိုဥက္ကဋ္ဌကိုသိန်းထွန်းစံဖြစ်ပါတယ်
။ရခိုင်လူမျိုးတယောက်အနေနဲ့ထူတောင်းပေးရမယ်ဆိုရင်စက်ကဲ2020ရနေစပြီးတော့ဖြစ်စေချင်တာကတော့အဓိကတော့ဒီမြန်မာဒီဘဟုအစိုးရပေါ့နော်။အဲ့ဒီအစိုးရကနေပြီးတော့တိုင်းရင်းသားဒေသတွေဟိုဆောင်ရွက်တဲ့အခါတို့တွေကလက်နဲ့ကင်ပြီးတော့ပုံငယ်တွေပဲဖြစ်ဖြစ်ဒီကိစ္စကိုကြီးရငယ်ညင်းပုံစံမျိုးနဲ့ကင်တွေတာမျိုးမဟုတ်ပဲနဲ့ဒါတို့ဒီအိုးချင်းမှာဖြစ်တဲ့ပြဿနာလိုမျိုးပေါ့နော်ဟို open mind ထားပြီးတော့ဆွေးနွေးဖြေရှင်းနိုင်ဖို့ရည်ကြီးတယ်လို့မြင်ပါတယ်ခင်ဗျာအတိုင်းကလက်နဲ့ကင်တွေကိုတခါတည်းဟိုအပြတ်တိုက်မယ်လို့ထောက်ပံ့နေတဲ့ဒီလူမျိုးစုတွေကတန်တရားရှိတဲ့လူတွေရောကျန်တဲ့လက်ကင်တွေပြီးတော့မရှိမဆိုင်တဲ့မိသားစုဝင်တွေရောအစားအဲ့လိုမျိုးဒုက္ခပေးတာမျိုးတွေရှောင်ရှားပြီးတော့တကယ်အရင်စေတာမှန်တယ်စတင်ပြီးတော့ဆောင်ရွက်လာဒီတင်တယ်လို့ကျွန်တော်ပြောလင့်ပါတယ
်ကချင်ဒေသမှာစစ်ဘေးဒုက္ခသည်တွေအခုချိန်ထိအိမ်မပြန်နိုင်သေးပဲဖြစ်နေတာပါ2020မှာစစ်မှန်တဲ့ညဉ့်ညမ်းရေးကိုမြင်တွေ့ကျင်တယ်လို့နှစ်သစ်ဆူတောင်းလာသူကတော့အမေရိကန်အခြေစိုက်ကချင်မဟာမိတ်အဖွဲ့အထွေထွေအတွင်းမှ M2 အောင်ဖြစ်ပါတယ
်ကျွန်တော်တို့ကချင်တိုင်းရင်းသားတွေအနေနဲ့ဆိုလို့ရှိရင်တိုက်ပွဲတွေဖြစ်လာတာနှစ်တော်တော်ကြာခဲ့ပါပြီစစ်ပြတ်တော့ကတည်းကလည်းကိုယ်နေရက်ကိုပြင်ကျင်နေပြီကျွန်တော်ရှင်းနှစ်ကိုနှစ်ထဲမှာရောက်လာပြီဒါပေမဲ့ကျွန်တော်ကချင်ပြည်နယ်မှာတိုက်ပွဲတွေမရနိုင်သေးတဲ့အတွက်ကျွန်တော်ကချင်တိုင်းသားတွေကချင်ပြည်မှာနောက်ရှမ်းပြည်မြောက်ပိုင်းမှာအခုလိုအခြေအနေကခက်ခဲတုံချမ်းနေတဲ့အခါမှာအခက်အခဲတွေအများကြီးရှိတယ်ဒီနှစ်တွင်းမှာပဲကျွန်တော်ကချင်ပြည်မှာရှိတဲ့တ တိုင်းရင်းသားလူငယ်ကောင်းဆောင်တွေဟောဒီငင်းချင်းတွေပတ်သက်ပြီးတော့မှစန္ဒပြပွဲတွေလွတ်လပ်စွာပေါ်ထုတ်တဲ့အခါမှာထောင်ချခံရတဲ့အဖြစ်မျိုးဖြစ်နေတယ်။ဒါကြောင့်မလို့လာမယ့်2020ခုနှစ်ရောက်လို့ရှိရင်တော့ကချင်ဒေသတွေမှာအထူးသဖြင့်တော့ငင်းချင်းရေးကိုကျွန်တော်တို့အင်မတန်တောင်းတတယ်။ငင်းချင်းဆိုတဲ့ကျွန်တော်တို့2020ခုနှစ်မှာနေထိုင်သွားချင်ပါတယ်လို့ကျွန်တော်စန္ဒပြပွဲခင်ဗျာ
2020နှစ်သစ်ဟာတိုင်းသားတွေအားလုံးတောင်းတပါခဲ့တဲ့ကိုပိုင်အုပ်ချုပ်ပြဌာန်းခွင့်တွေအတွက်အခွင့်အလမ်းသစ်တွေပေါ်လာစေမဲ့နှစ်သစ်အဖြစ်မြင်တွေ့လိုတယ်လို့ဩစတြေးလျနိုင်ငံမှာနေထိုင်တဲ့ကရင်လူမှုခေါင်းဆောင်တူဦးဖြစ်သူမန်းအော်လန်ဒိုကပြောပါတယ
်2019ကဖြစ်ပျက်လာခဲ့တဲ့အဖြစ်အပျက်ကြီးအားလုံးကိုပြန်ကြည့်ပြီးတော့တိုင်းပြည်ရဲ့အနာဂတ်အတွက်ပေါ့လေသူတို့ပြင်ကျွန်တော်ကရင်ခေါင်းဆောင်တွေရောတိုင်းရင်းသားခေါင်းဆောင်တွေရောအလုံးမျောမှန်းကြတဲ့တိုင်းပြည်ရဲ့တန်းတူရေးကိုပိုင်ပြဋ္ဌာန်းခွင့်နဲ့စစ်မှန်တဲ့ဖက်ဒရယ်ဒီမိုကရေစီဖက်ဒရယ်ပြည်တော်စုကိုတည်ထောင်နိုင်တဲ့အစပြုတဲ့နှစ်တစ်နှစ်ဖြစ်ဖို့ကိုလေမျောမှန်းပါတယ်တရားရှိနာမဲ့2020နှစ်မှာကိုလေတိုင်းသူပြည်သားအလုံးတိုင်းရင်းသားတွေအပါအဝင်ပေါ့လေစစ်မှန်တဲ့ငြိမ်းချမ်းရေးကိုအကယ်တည်ဆောက်နိုင်ကြပါစေကျွန်တော်အဲထူးဆုတောင်းပါတယ်လို့
2019ခုနှစ်တည်းမြန်မာနိုင်ငံနဲ့ပြည်သူတွေရင်ဆိုင်ခဲ့ရတဲ့ပြဿနာတွေကိုပြန်လည်သုံးသပ်ပြီးလာမယ့်နှစ်တည်းအကောင်းတွေကိုမျှော်လင့်မိတယ်လို့အမေရိကန်အင်ဒီယားနာပြည်နယ်ကချင်းတိုင်းသားဒုက္ခသည်အရေးဆောင်ရွက်သူဒေါက်တာရိုဒင်းငါကပြောပါတယ
်ဆိုတော့ကျွန်တော်2020မှာအများကြီးမျှော်လင့်ပါတယ် NLD ကပြောသလိုပဲဒီတက်တန်းအတွင်းမှာခြေခံဥပဒေကိုပြင်ဆင်မှုတွေပြုလုပ်နိုင်မလို့မျှော်လင့်ပါတယ်ဒီ January လတည်းမှာဖြစ်လာမဲ့ ICJ ရဲ့ဆုံးဖြတ်ချက်ကလည်းဒါ genocide အထိဖြစ်တယ်ဆိုတော့ဆုံးဖြတ်ချက်တော့မချဘူးလို့ကျွန်တော်မျှော်လင့်ပါတယ်။နောက်နိုင်ငံရဲ့စီးပွားရေးကလည်းတဖြည်းဖြည်း2020မှာတော့တော်တော်အခြေအနေကောင်းလာမယ်လို့မျှော်လင့်ပါတယ်။နောက်27ရာစုပင်လုံငင်းချမ်းရေးညီလာခံကိုလည်းညံ့ပြန်လည်ချင်းပါပြီးတော့ဒါငင်းချမ်းရေးဖက်ဒရယ်ရေးကိုလည်းဆက်ပြီးဆွေးနွေးနိုင်လိမ့်မယ်လို့ကျွန်တော်မျှော်လင့်ပါတယ်အများကြီးမျှော်လင့်ထားပါတယ်2020အတွက
်လာမယ့်ရပိုင်းနဲ့မှာပဲ2019နှစ်ဟောင်းကုံဆွန်းလို့2020နှစ်သစ်ကိုရောက်လာတော့မှာပါ VOA ပရိသတ်နဲ့မြန်မာနိုင်ငံသူနိုင်ငံသားတွေလည်းစိတ်လုံခြုံမှုရှိစွာနဲ့လွတ်လပ်ပျော်ရွှင်ပွေရာနှစ်သစ်ဖြစ်နိုင်ကြပါစေလို့ဆုတောင်းလိုက်ပါတယ်ခင်ဗျာပြည်ရဲ့တင်းငွေနေမနေခင်အစီအစဉ်တွေကိုဆက်ပြီးတင်ဆက်နေတာဖြစ်ပါလေခင်ဗျာအခုတော့ Frontier မြန်မာမီဒီယာကတင်ဆက်တဲ့ဒုအတန်ကဏ္ဍကိုနားဆင်နိုင်ပါပြီ
မင်္ဂလာပါရှင်ဒုအတန်ပတ်စဉ် Podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ကျမကတော့စာနေပါTheory တဘောအရမြန်မာနိုင်ငံရဲ့ကလေးသူငယ်အခွင့်အရေးဥပဒေတစ်ကထိန်းသိမ်းရလူငယ်တွေအတွက်လုံခြုံမှုနဲ့အကာအကွယ်တွေပို့မိုပေးနိုင်မယ်လို့ရည်ရွယ်ထားပါတယ်။ဒါပေမဲ့တကယ်လက်တွေ့မှာတော့ဥပဒေကအမြဲတမ်းထိရောက်မှုမရှိပါဘူး။ဒီတစ်ပတ်မှာတော့မိတ်ဖက်မီဒီယာဖြစ်တဲ့မုံရွာကေဆက်နဲ့ဒိုအတန်တို့ဟာလူကြီးချုပ်ခန်းမှာလူကြီးတွေနဲ့အတူနေထိုင်ပြီးသူတို့ရဲ့အစားအသောက်တွေအဆင်ပြေမှုမရှိတဲ့အပြင်အထုပ်သားကြီးတွေရဲ့ကိုထိလက်ရောက်နိုင်ကျင့်မှုကိုပါခံနေရတဲ့ထိန်းသိမ်းခံလူငယ်တွေအကြောင်းကိုမုံရမျိုးကနေတင်ပေးဖို့သွားမှာဖြစ်ပါတယ်။ဒီဆောင်မအပြည့်စုံကိုမုံရကြီးဆက်ကတင်းထောက်ဤမုံကဆက်လက်တင်ဆက်ပေးမှာဖြစ်ပါတယ
်။သူမရဲ့ဆဲကျော်တက်ရတာခုံးမှုနဲ့ဖန်းစီခံရပြီးအမှုရင်ဆိုင်နေရကြတဲ့ကဒေါ်ရင်မြင့်တယောက်မကြာခဏဆိုသလိုအချုပ်ခန်းကိုသွားပြီးတားဖြစ်သူကိုတွေ့လေရှိပါတယ်။သူမသွားရောက်တိုင်းလဲတားဖြစ်သူဟာအချုပ်ခန်းထဲမှာအရိုက်ခံရတဲ့အကြောင်းအစားအစာတွေလည်းလူစားခံရတာတွေရှိကြောင်းပြန်ပြောပြပါတယ်။မကြသေးခင်ကပဲအချုပ်သားကြီးတွေကသူ့ကိုကရုံတုံးပေးတာမျက်ခုံးမွေးရိပ်ပစ်တာတွေလုပ်တယ်လို့လည်းပြောပြပါတယ
်။အမေမပြောပါတားအဲ့တားသူမေးပြောမရပြောမှနှင်းပို့ရတယ်။အမေမပြောပါနဲ့ကြာတားရိုက်ခံမှအကြောင်းလို့ပါသူကပြောမပြော။ငယ်ကလည်းပြောလို့ရှိရင်ပြောမှမှလည်းပဲလေရိုက်မှတော့မှပြောပြော
အခုလိုအချုပ်ခန်းထဲမှာအနိုင်ကျင့်ခံရတာဟာဒေါ်ရီမြင့်သားတဦးတည်းမဟုတ်ပါဘူး။အမျိုးသားဒီမိုကရေစီအခွဲချုပ်အစိုးရလက်ထက်မှာအခုနှစ်ဇူလိုင်လအတွင်းမှာပဲအခန်း30အထိပါဝင်တဲ့ကလေးတငယ်အခွင့်အရေးဥပဒေကိုပြည်တော်စုလွတ်တော်ကအတည်ပြုခဲ့ပါတယ်။ဥပဒေအသစ်အရအပြစ်ပေးအရေးယူခံရတဲ့စနစ်ကနေကလေးတငယ်ဗဟိုပြုပြန်လည်ထူထောင်ရေးစနစ်ကိုတည်တည်တသာပြောင်းလဲခဲ့ပါတယ်။ ဒါပေမဲ့မုံရွာမှာတော့ထိမ့်သိမ်းခံထားရတဲ့ကလေးတွေဟာသူတို့ရဲ့အခွင့်အရေးတွေအကာအကွယ်ပေးခံရမှုတွေကိုမရရှိဘူးလို့မိဘတွေကဆိုပါတယ်မုံရွာမျိုးပေါ်ရဲစခန်းနှစ်ခုမှာတော့အသက်18နှစ်မပြည့်သေးတဲ့ကလေးငယ်44ယောက်ဟာတရားရင်ဆိုင်နေစဉ်အတွင်းအချုပ်ထဲမှာနေရပြီးတော့အချုပ်သားကြီးတွေရဲ့အနိုင်ကျင့်မှုတွေကိုလည်းခံနေရပါတယ်။စကိုင်းတိုင်းဒေသကြီးဥပဒေဆိုင်ရာအထောက်အကူပေးရေးအဖွဲ့ဖွဲ့စည်းပြီးနှစ်နှစ်တာကာလအတွင်းမှာကလေးတငယ်အခွင့်အရေးနဲ့ဆိုင်တဲ့အမှုရှိမှုကူညီပေးဆောင်ရွက်နေရတယ်လို့အဲ့ဒီအဖွဲ့ရဲ့မှတ်တမ်းတွေအသိရပါတယ်။အုတ်ထိန်သူမိဘတွေကတော့အမှုရင်ဆိုင်နေရတဲ့သူတို့သားသမီးတွေဟာအချုပ်ခန်းတွေထဲမှာလူကြီးအကျဉ်းသားတွေနဲ့အတူတကွချုပ်နှောင်ခံထားရတယ်လို့ဆိုကြပါတယ်။အဲ့လိုပြောဆိုသူတွေထဲမှာအချုပ်နှောင်ခံထားရတဲ့ကလေးငယ်တဦးရဲ့ဖခင်ဦးကျော်လင်းတန်းအပါဝင်မှာ
ကလေးတွေရေမသားပဲနဲ့လူကြီးတွေနဲ့ပဲလောလောဆယ်ခုချိန်ကြီးပဲရောထားတော့ရှိသေးတယ
်။အချုပ်ထဲမှာကလေးငယ်တွေရေပုံမှန်မချိုးရတာကြောင့်ရှားနာတွေလည်းပေါက်နေတယ်လို့တချို့မိဘတွေကဆိုပါတယ်။အချုပ်ခန်းထဲမှာထိသိမ်းခံထားရသူလူငယ်တဦးရဲ့မိခင်ဖြစ်သူဒေါ်ကြီးမြင့်ကတော့သူ့သားရဲ့ရှားနာယောဂါတွေကိုကလေးငယ်ကဝေဒနာမပြင်းထန်ရင်ကလေးကဆေးထိုးခိုင်းနေမယ်အခက်ခဲတွေကြောင့်ဆေးထိုးဖို့ကြံ့ကြာနေတယ်လို့ဆိုပါတယ်။စကိုင်းတိုင်းဒေသကြီးဥပဒေဆိုင်ရာအထောက်အကူပေးရေးအဖွဲ့မှအမည်မဖော်လိုသူတာဝန်ရှိသူတဦးပြောပြတာကတော့ကလေးတငယ်ဥပဒေအရအချုပ်ခန်းအတွင်ကလေးတငယ်တွေကိုထိမ့်သိမ်းဖို့တားမြစ်ထားတဲ့အတွက်အချုပ်ခန်းမှာထိမ့်သိမ်းခံရပြီးတရားရင်ဆိုင်နေရတဲ့ကလေးငယ်တွေဟာအစိုးရရဲ့ရိတ်ခါအထောက်အပံ့မရရှိဘူးလို့ဆိုပါတယ်
ကလေးတွေမှာအချုပ်သားပေါ့နိုင်ငံတော်ကနေပြီးမှအချုပ်သားထမင်းပေါ့အချုပ်သားရဲ့ရိတ်ခါပေါ့ဒီအခွင့်အရေးမှာကလေးတွေအတွက်မပါဘူးကလေးတွေကအချုပ်သားရည်လို့သူတို့ဥပဒေမသားမတော့ကလေးတွေကအချုပ်သားထဲမှာမပါတော့သူတို့ထမင်းမရှိလို့အိမ်ကနေပြီးမှဂျိုင်းဆွဲပြီးမှဟိုအချုပ်သားကြီးတွေနဲ့ရောထားတဲ့ခါကျတော့သူစားပြီးမှမင်းစားအောင်ဆိုတော့ကလေးတွေမှာဆုံးရှုံးမှုဖြစ်နေတယ်
ဒါပေမဲ့နည်းမြေရဲစခန်းကရဲအုပ်ဆန်းလင်းကတော့အဲ့ဒီလိုပြောဆိုတာကိုငင်းဆန်ပါတယ်ထိတ်တန့်ခံထားရတဲ့လူငယ်တွေအပါအဝင်အကျဉ်းသားအလုံးကိုအစိုးရကရိတ်ခါတွေထောက်ပံ့ပေးတယ်လို့သူကဆိုပါတယ်
။အရင်တော့ကဘယ်ကွက်လို့ကြွရတာကျွန်တော်တို့ကအဲ့ကွယ်ပြင်းပြောတာကြွနေရတာလားတဲ့လူရှိတယ်မလားတဲ့လူရှိတယ်မလားတဲ့လူကများတယ
်။မြို့မရဲစခန်းမှာရှိတဲ့ကလေးတငယ်တွေကိုလူကြီးတွေနဲ့တန်းတူကြွေးမွေးထားတာကလည်းတလားခွဲကန့်ရှိပြီလို့မြို့မစခန်းမှူးဒူရဲမှူးဝင်းနိုင်ကပြောပါတယ်။
အဲဟိုညရောကလေးတွေမရှိတော့ကျွန်တော်အဲ့ဒါရွေးမွေးကြတာမရှိတော့လူကြီးတွေပဲဟိုဘယ်တော့ပဲတော့ကျွန်တော်တို့ရုံးနိုင်ငံတော့ဆွေးကြည့်ပါတင်တောင်းပြီးတော့လူကြီးတန်းတူပဲဒီတလကျော်တလခွဲလောက်ရှိပါစာကျူးမွေးကြပါခင
်ဗျကလေးတငယ်တွေဘဟုတုတရစေမဲ့တည်င်းစာစာဆောင်တွေနဲ့စာအုပ်တွေအချုပ်ကန်းလျှောက်လမ်းမှာတင်ထားပေးတယ်လို့လည်းသူကဆက်ပြောပါတယ
်စာစီလေးပါလို့ဟိုကျွန်တော်လည်းလူလုပ်ပြီးတော့ကျွန်တော်လည်းအတူပဲဒီစကံပင်းနာအောင်စကံပင်းတော့ဟိုစကံပင်းနာအောင်ရှိလေးဆိုင်တော့ကျွန်မလည်းလည်းကျွန်တော်လည်းပြေးတိုက်ပ
ါဒါပေမဲ့ဥကျော်လင်းတန်းကတော့ရဲစကံကမကြည့်တဲ့အတွက်သူသားကိုသူကိုယ်တိုင်ထမင်းပုတ်ပေးနေရတယ်လို့ဆိုပါတယ
်အစားမပေါ်တော့ဂလော့ပြေကျော်ကြီးရပဲပုတ်နေရတာမနေရောညတော့ပေါ့သူတို့ကဟိုလိုပေါ့ဟိုတုန်းကပြောထားတဲ့ပြောချက်ကသူတို့ကတမင်းမကြည့်ဘူးပေါ့လေဒီချောရက်တွေပါလည်းမရဘူးပုံစံမျိုးနဲ့သူတို့ကတို့တမင်းမကြည့်ဘူးပေါ့လေကိုယ်ကစီရင်တော့ကိုပို့ကြလို့ပြောတာဟုတ်တို့က
အစ်စ်ပြထန်းလိုက်တဲ့ဥပဒေမှာစစ်ဆေးစီရင်နေစဉ်အတွင်းတရားဆွဲဆိုတင်ပို့တဲ့ကလေးတငယ်ကိုကောင်းမွန်စွာကြင်ကြံနေထိုင်ရန်အာမခံနဲ့ခံဝင်ချုပ်ချုပ်စေပြီးစီးမြင့်တွေတတ်မှတ်ကမိဘအုပ်ထိန်သူထံဖြစ်ဖြစ်ယာယီဆောင်လျှောက်ရေးကိရာသို့မဟုတ်အခြားတင့်လျော်တဲ့နေရာကိုဖြစ်စေအုပ်ထိန်ရန်အနံ့နိုင်တယ်လို့ပါရှိပါတယ်မုံရနယ်မြေရဲစခန်းမှူးရဲအုပ်ဆန်းလင်းကလည်
းသူတို့ကိုအာမခံပေးကြည့်နောက်တစ်ရက်ကျရင်သွားပြီးတော့လောက်တာကျွန်တော်လည်းမထားနိုင်တော့လို့ရှိရင်အဲဒီဟာကိုအမခံနဲ့သူထုတ်ဒီတယောက်မြောက်ဆိုရင်ကျွန်တော်တို့ကအမခံပေးသားကြီ
းလက်ရှိကလေးတငယ်အခွင့်အရေးဥပဒေမှာအမှုရင်ဆိုင်နေရသေးဖြစ်တဲ့ကလေးတငယ်တွေကိုမိဘအုပ်ထိန်သူထံအနှံခွင့်မပြုနိုင်ရင်ယာယီဆောင်လျှောက်ရေးကိဟာမှာအနှံထားရမယ်လို့ပြဋ္ဌာန်းထားပါတယ်ဒါပေမဲ့အဲ့ဒီကိရာကိုဘယ်အဖွဲ့စီဘယ်ဝန်ကြီးဌာနကတာဝန်ယူတည်ဆောက်ရမယ်ဆိုတဲ့အချက်ကိုတိကျစွာဖော်ပြမထားပါဘူးစကိုင်းတိုင်းအစိုးရလူဝင်မှုကြီးကြပ်ရေးနဲ့လူဆန္ဒအရေးမြင့်ဝင်ကြီးဦးမိုးကျော်သူက
လူငယ်တွေဟိုပြည်နယ်လူငယ်စခန်းလုပ်ဖို့ကတော့အခြေအနေရှိတယ်ဒါပေမဲ့အခုမှဒီနေရာတော့မှ၆ထားပဲရှိသေးတာဒါသူတို့လည်းအဲ့လိုပြည်နယ်လူငယ်စခန်းတွေမှာပြကြထားလို့ရမယ်ဖြစ်တယ်အဲ့ဒါတော့ဒီနေ့ဝန်ကြီးဌာနကိုမေးမှသိပါ
ဒီဟာပေါ်ပေါက်ရေးတိုင်းဒေသကြီးဥပဒေဆိုင်ရာအထောက်အကူပေးရေးအဖွဲ့အနေနဲ့လူမှုဝန်ထမ်းဌာနပြည်ထောင်စုဥပဒေဆိုင်ရာအထောက်အကူပေးရေးအဖွဲ့တိုင်းဒေသကြီးအစိုးရအဖွဲ့နဲ့တရားသူကြီးချုပ်တို့ကိုတင်ပြတောင်းဆိုထားတယ်လို့ဆိုပါတယ်ကလေးတငယ်ခွင့်ရေးဆိုင်ရာလေလာသူတွေကတော့ယာယီထိမ့်သိမ်းရေးကိဟာတိဆောက်ရေးလုပ်ငန်းအကောင့်ထဲပေါ်နိုင်ရင်ဟာပြည်ထောင်စုအစိုးရကတည်ကြတဲ့ဤဥပဒေလိုအပ်နေတယ်လို့အကြံပြုထားပါတယ်မုံရနယ်မြေရဲစခန်းမှာရဲအုပ်ဆန်းလင်းကလည်းအဲ့ဒီပြောကြားချက်ကိုသဘောတူပါတယ်
三牛老人家比较没安护着细节内部的人了就能填保的那么就能如啊都有些隔离的困难的东西看哪路样的就能如呢当然都不报了
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေနပ်မယ်လို့ဒိုးတန်ဖွဲ့သားတွေကမျှော်လင့်မိပါတယ်။ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့မုံရွာကေဆမ်းမသတင်းတောက်အီမွန်၊ဇာနီနဲ့ကျဲရတောင်နေလို့ဖြစ်ပါတယ်။အပတ်စဉ်ဇာတာပရင်းနေတိုင်းတင်ဆက်ပေးနေတဲ့ဒိုးတန်တန်လှည့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒိုးတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube, iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်ပြီးသောတာရှင်တွေရဲ့အမြင်တွေကိုလည်းပါဝင်ရေးသားနိုင်ပါတယ်။ဒီအစီအစဉ်ကိုမြန်မာနိုင်ငံဆိုင်ရာနယ်သာလန်တန်ယုံနဲ့အမေရိကန်တန်ယုံတို့ကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hyundai တို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။နောက်တစ်ပတ်တွင်မှလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒို့အတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်။မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင်။
Frontier မြန်မာကတင်ဆက်တဲ့ဒုအတန်အစီအစဉ်ကိုနားဆင်ကြရတာပါအခုလိုဆောင်းရသည်နှစ်တကူကာလရောက်တိုင်းပြည်ဝရတည်တခြင်းတွေပါနေရမှာအခုတော့အစိုးရခင်ဝန်းရဲ့ပြည်မာဆောင်းကိုခန်းစားကြည့်ကြပါဦးခင်ဗျာဖယံလူရောင်လေးတွေကောင်းမင်မဲ့ကောင်းမင်မဲ့ကောင်းနေစေခင်ဝမ်းရဲ့ဒီမာဆောင်တခြင်းကိုနှစ်သက်ကြလိမ့်မယ်လို့မျှော်လင့်မိပါတယ်ခင်ဗျာဗီဒီယိုကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ
မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ။ဒီအမေရိကန်တန်ကနေတင်းငွေနေမနေ့ဖက်အစီအစဉ်လေးကိုမနေ့9နာရီအထိလိုင်းလူမီတာ3240 48အပြင်လိုင်းလက်မီတာ190ကပါဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်အခုတော့2019ခုနှစ်တနှစ်တာကာလကိုပြန်ပြောင်းသုံးသပ်ဆွေးနွေးထားရတဲ့ VO ရဲ့စနေညဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုကိုအောင်လွင်ဦးကဆွေးနွေးတင်ဆက်ထားပါတယ
်မင်္ဂလာပါခင်ဗျာဒီနေ့တရားလေးလိုင်းစီစဉ်မှာတော့ဒီ2019ခုနှစ်တည်းမြန်မာနိုင်ငံရဲ့ငင်းငယ်လုံငန်းစဉ်ဘလောက်ထိခီးပောက်ခဲ့သလဲဆိုတာဆွေးနွေးမှာပါဒီနေ့စမ်းပိုင်းမှာပဲရခိုင်လက်နက်ကင်ဖွဲ့အေကရခိုင်ပြည်နယ်မှာဝင်တက်ရတာနဲ့လက်နက်ကင်ပြပခတ်တွေကြီးထွားလာတာအခုချိန်ထိပါဒီနေ့တည်းမှာပဲငင်းငယ်ဆွေးနွေးတာရေးမြန်မာစစ်တပ်ဘက်ကတပတ်သက်ပြစ်ခတ်ရစဲကြီးညာခဲ့ရတယ်လည်းရှိပါတယ်ဒါမှလည်းတိုင်းသားဒေသတွေမှာတော့စီးရီးတင်းမာမှုတွေလည်းရှိနေတော့ပါဆိုတော့ဒီ2019ခုနှစ်တည်းမှာမြန်မာနိုင်ငံရဲ့ငင်းငယ်လုံငန်းစဉ်မှာအောင်မြင်မှုတွေဆုံးရှုံးမှုတွေဘာတွေရှိခဲ့လဲရှိလာမယ့်နှစ်တင်မှာဘာတွေမျှော်လင့်နိုင်မလဲဆိုတာတွေကိုဆွေးနွေးကြပါမယ်ကျွန်တော်တို့ပြည်နယ်ဆွေးနွေးဖို့အတွက်ဖိတ်ခေါ်ထားသူနှုတ်ရှိပါတယ်သူကတော့ပုံမျိုးသားလွတ်မြောက်ရေးဖွဲ့ချုပ် PNL ရဲ့ဦးဆောင်နာရကလည်းဖြစ်ဒီငင်းငယ်လုံငန်းစဉ်ဦးဆောင်ဖွဲ့ PPST ဖွဲ့ဝင်သူလည်းဖြစ်တဲ့ဦးကိုကပါနောက်သူကတော့တိုင်းသားရေးအကဲခတ်ပုဂ္ဂိုလ်သူဖြစ်တဲ့ဦးမောင်ဆိုးတို့ဖြစ်ပါတယ်ဆိုတော့ဒီပင်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်နှုတ်လည်းဒီလိုင်းပေါ်မှာရောက်နေပြီဆိုတော့ကျွန်တော်တို့ဆွေးနွေးပွဲအစီအစဉ်ကိုစတင်ပါတယ်ဆိုတော့အရင်ဆုံးအနေနဲ့ဒီပင်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေကိုကျွန်တော်ဒီခဏလုံးစာအတွက်ကိုပေါ့လေရေဝီရပြန်ပြီးခြုံငုံသုံးသပ်စီရင်ပါတယ်ဆိုတော့ဆရာဦးခေါ်ကအရင်သုံးသပ်ပေးပါလားခင်ဗျာကျွန်တော်တို့ဒီတစ်နှစ်လုံးအတွက်ကိုပေါ့လေ2019ခုနှစ်ထဲမှာပြန်ကြည့်မယ်ဆိုရင်ငင်းငယ်လုံငန်းစဉ်ကရေဝီရအဖြစ်ရှေ့တိုးနေသလားနောက်ဆုတ်သွားသလားဘယ်လိုပြောနိုင်မလဲခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့2019ကိုခြုံငုံသုံးသပ်ရမယ်ဆိုတော့ငင်းငယ်လုံငန်းစဉ်ကရပ်တန့်နေတာဆိုတော့နောက်တော့မဆုတ်ဘူးသို့တော့ရပ်တန့်နေပြီးတော့ရှေ့တိုးဖို့အင်မတမအနည်းကွေးတဲ့အချိန်နဲ့ရှေ့တိုးဖို့ကြိုးစားနေတာတွေ့ရပါတယ်ခင်ဗျာ
။ဟုတ်ကဲ
့ဒီနေရာမှာလည်းဒီလိုဉာဏ်ကြီးလုပ်ငန်းစဉ်နေကွေးရတဲ့အကြောင်းကလည်းပဲပါဝင်ပတ်သက်တဲ့သူတွေအားလုံးမှာတော့စုပေါင်းတာဝန်ရှိကြပါတယ်။အဲဒီလိုစုပေါင်းတာဝန်ရှိတဲ့ပုံမှာလည်းကျွန်တော်တို့ NCS လက်မှတ်ရေးထိုးထားတဲ့ EO အဖွဲ့အခုလက်ရှိဆိုတော့ဆယ်ဖွဲ့ပါဗျာ။ဒီဆယ်ဖွဲ့ရဲ့ကောင်းကောင်းတွေမှာလည်းစကြဝဠာစုပေါင်းတာဝန်ယူဖို့တာဝန်ခံလို့ရှိပါတယ်လို့ကျွန်တော်ပြောပြပါတယ်ခင
်ဗျ။ Okay ဆိုတော့ဟိုကျောက်ကောင်ကဒီနေရာမှာကျွန်တော်တို့ဒီလိုတက်နေရတဲ့ကိစ္စတွေမှာအဓိကအဟန့်အတားအနေနဲ့ပြောပါဆိုလို့ဘာရှိမလဲခင်ဗျ။
အဓိကအဟန့်အတားကတော့2018နှစ်ကအတွေ့အကြုံ2018ကျွန်တော်တို့ဖိတ်ပြီးစီဝေးပွဲ10+10ခေါ်ယူပြီးတော့ရလတ်တွေပေါ်မှာဒီရေပွားပွဲဖြစ်တဲ့အဖွဲ့အချို့ပေါ်လာတယ်ပြီးတဲ့ခါကျတော့ကျွန်တော်တို့အဲ့ဒီကနေစပြီးတော့ကျွန်တော်တို့ငင်းချင်းလုပ်ငန်းစဉ်အပေါ်မှာအဓိကအခြေခံထားတယ်ကျွန်တော်တို့ SCE စာချုပ်အကောင့်တွေပေါ်တဲ့လုပ်ငန်းတွေမှာအဲ့ဒီအကောင့်တွေပေါ်တဲ့လုပ်ငန်းတွေမှာအကောင့်တွေပေါ်တဲ့အတိတ်ပဲဖွဲ့ဆိုတဲ့နီးနာတွေမတူတဲ့အပြင်ကိုကျွန်တော်တို့ဒီနိုင်ငံရေးဆွေးနွေးပွဲလုပ်ငန်းစဉ်တွေကိုပါတော့ရိုက်ခတ်ပြီးတော့ဒီတစ်နှစ်ကျော်ပေါ့လေ2018အောက်တိုဘာ15ကနေစရင်တစ်နှစ်ကျော်2019အခုဆိုရင်နှစ်ကုန်ပါပြီတစ်နှစ်ကျော်ကျော်ကျွန်တော်တို့ကနိုင်ငံရေးလုပ်ငန်းစဉ်ရောနိုင်ငံရေးဆွေးနွေးပွဲလုပ်ငန်းစဉ်ရောအပြစ်ခရစေရေးသဘောတူစာချုပ်အကောင့်အထည်ပေါ်တဲ့လုပ်ငန်းစဉ်ပါတော်တော်လေးစောင့်နေသွားပါတယ်အဲစောင့်နေသွားတာကိုကျွန်တော်တို့2019မှာစစ်စစ်နေချာချာတွေ့ရပါတယ်
ဟုတ်ကဲ့ကျေးဇူးပါဆိုတော့ဆရာဦးမောင်စိုးရဲ့သဘောထားကိုခင်ဗျာကျွန်တော်တို့ဒီ2019တနှစ်လုံးကိုခြုံပြီးသုံးသပ်လိုက်မယ်ဆိုရင်ငင်းငယ်လုံငန်းစရာရှေ့တိုးနေတာနောက်ဆုံးနေလားဆရာဦးခုံကတော့ရှေ့လည်းမတိုးနောက်လည်းမဆုတ်ပါလေတန့်နေတယ်လို့ဆိုပါတယ်ဦးမောင်စိုးမြင်ရောခင်ဗျာ
ကျွန်တော်မြင်ရတော့2019ခုနှစ်တခုလုံးမှာငင်းငယ်လုံငန်းစဉ်တည်ဝင်ပေါ့နော် NCA လက်မှတ်ထိုးထားတဲ့ NCA ငင်းငယ်လုံငန်းစဉ်ကတော့ရပ်တန့်နေတယ်လို့ပြောရပါမယ်ခင်ဗျာရပ်တန့်ရတဲ့အကြောင်းရင်းကတော့ကျွန်တော်တို့2018ခုနှစ်အောက်တိုဘာ15ရက်နေ့မှာပြုလုပ်တဲ့ဒီ10+10ပေါ့နော်ဒီ SCA နှစ်ပတ်လည်းသုံးနှစ်မြောက်နှစ်ပတ်လည်းနေ့ရက်စပြီးတော့ဒီသဘောထားနိုင်ငံရေးရသဘောထားကိုယ်လှည့်မှုတွေဖြစ်ပေါ်လာပြီးတဲ့နောက်ပိုင်းမှာငင်းငယ်လုံငန်းစဉ်ဟာဒီ SCA ရဲ့ institution တွေတိုင်း VDGC တို့ GNC တို့ ဒီစီးရီးတွေကမကျင်းမနိုင်မဲ့ရတံသွားတာပါရတံသွားတဲ့အကြောင်းရင်းကတော့ဒီကဒီနေ့ထိရတံသွားတဲ့အကြောင်းရင်းကတော့ချက်သုံးချက်လောက်ရှိပါတယ်ပထမချက်ပြောမယ်ဆိုရင်မူဝါဒဝိုင်းမှာမူဝါဒပိုင်းမှာဆိုလို့ရှိလို့ရှင်တော့ဒီဒီနေ့များရဲ့အခြေခံဥပဒေရေးဆိုင်ရင်းနဲ့ ဒီခွဲမထွက်ရအောင်ဆိုရဂရီဂရီဘီကိုချိန်ဆက်ထားတဲ့ကြေညာပါဒါနဲ့ပတ်သက်ပြီးတော့မူဝါဒကိုလည်းမှုရှိပါတယ်။နောက်မူဝါဒကိုလည်းမှုတစ်ခုတစ်ခုသေးတော့တတ်မလို့ဆိုတာနဲ့ပတ်သက်တဲ့အသေးပဲဖွင့်ဆိုချက်ပါ။ဒါနဲ့ပတ်သက်လို့လည်းအစိုးရတတ်မလို့နဲ့အီးဝီရိကျမ်းတော်ဘောလာကိုလည်းမှုရှိပါတယ်။ဒါမူဝါဒကြီးကိုလည်းမှုပါ။သူတရားချက်အနေနဲ့ပေါ်စီဆိုင်ဆိုင်ဟာပြည့်ပြည့်စု ဒီကဟန်တာကတော့2018နှစ်ကုန်ကအတွေ့အကြုံပဲ။အာဒီကဟန်တာကတော့2018နှစ်ကုန်ကအတွေ့အကြုံပဲ။ဒီလိုချင်းနေမျိုးရှိပါတယ်။နောက်မူဝါဒအဲ sorry ပေါ်ဆွဲတဲ့ကိုလည်းမှုတစ်ခုရကြုံမယ်ဆိုလို့ရှိရင်တော့တနည်းအားချတာရင်းနဲ့ပတ်သက်ပြီးတော့ရင်းစီမှာနည်းနည်းကိစ္စတွေဆင်မပြေတာပါပဲ။ တပြည့်အချက်အနေနဲ့ပြောရမယ်ဆိုလို့ရှိရင်တော့အသေးစိတ်ကိစ္စလို့ဆိုရပါမယ်ဒီခီစနေဝေးရတ္တမတ္တာစနေဝေးကျင်းပမယ့်နေရာသတ်မှတ်တာအစပြီးတော့ဒီအီးကိုကောင်းဆောင်နေခီးသွားလိုက်ရတာဒီကိစ္စတွေမှာလည်းပဲပြည်ပဲမှုတွေမရှိခဲ့ပါဘူးဒီအချက်၃ချက်ကြောင့်ဒီနည်းလုပ်ငန်းစဉ်ဟာနှီးကွေးရတ္တနေတယ်လို့ဆိုရပါမယ်ဒါပေမဲ့တစ်ဖက်ကပြောမယ်ဆိုရင်တော့လေဒီအစီလုပ်ငန်းစဉ်တည်ဝင် ပြန်လဲလက်ပတ်နိုင်မဲ့လမ်းစတော့ရှာတွေးလောက်ပြီလို့ထင်ပါတယ
်ဟုတ်ကဲ့ဆိုတော့ဟိုတခုရှိတာပေါ့လေတချို့ကဒီဒီငင်းငယ်ဆွေးနွေးပွဲနဲ့ပတ်သက်လို့ဟိုထောက်ပြကြတာမျိုးရှိပါတယ်ဒီအစိုးရဘက်ကပေါ့လေငင်းငယ်မှာတောင်းဟိုယူထားတဲ့လူတွေဘက်ကတွတ်တွတ်လဲဟိုမလုံနိုင်တာမျိုးနောက်ပြီးတော့တက်ကပူပေါင်းဆောင်မှုအားနည်းတာမျိုးဆိုတော့တချို့ဝေဖန်ချက်တွေလည်းရှိပါတယ်ဆိုတော့ကျွန်တော်တို့ဒီဘိုင်းမှာဆောစောဆရာဦးမောင်ဆိုတော့မူပိုင်းတွေကိုပြောရပေါ့လေလူပိုင်းတွေအနေနဲ့ရောကျွန်တော်ငင်းငယ်ဖြစ်စင်မှာအားနည်းချက်တွေရှိခဲ့သလားဒီ2019ရဲ့မှာ
လူပိုင်းတွေအနေနဲ့ပြောမယ်ဆိုရင်နှစ်ပတ်စလုံးမှာအားနည်းချက်ရှိပါတယ်ဒါပေမဲ့ကျွန်တော်တူးချင်းများပြောမယ်ဆိုရင်အခုငင်းငယ်လုပ်ငန်းတွေအောင်မြင်မှုဆိုလို့ရင်ဘသူဘဝကြောင့်ဆိုလို့ဖြစ်တင်မယ်ဖြစ်တင်နေမယ်ဆိုလို့ရှိရင်တော့ဒီငင်းငယ်လုပ်ငန်းတွေအောင်မြင်မှုပိုခက်ခဲလိမ့်မယ်လို့ထင်ပါတယ်အဲကြောင့်လူပိုင်းဆိုင်ရာနဲ့ပတ်သက်ပြီးဘသူဘဝကြောင့်ဆိုတော့ဖြစ်တင်တယ်မျိုးကျွန်တော်မျိုးချင်ပါဘူးခင
်ဗျโอเคဆရာဦးမောင်ဆွေးနွေးရကျေးဇူးပါဆိုတော့ကျွန်တော်ဆွေးနွေးပွဲကိုစာရီပြဖို့ထားတာရောဒါရိုက်ပါဝင်ဆွေးနွေးဖို့ဆက်သွယ်ထားတဲ့လူတော်များရှိနေပါတယ်ဟိုနောက်တစ်ခုကစိတ်ဝင်စားဆက်သွယ်ပြီးတော့ဆွေးနွေးဖို့အတွက်ကျွန်တော်တို့ဟိုဆက်သွယ်လာတဲ့ပုံစံတွေကိုလည်းအထူးပဲကျေးဇူးတင်ပါတယ်ဟိုဒါပေမဲ့ဆွေးနွေးမဲ့လူတွေလည်းများတဲ့အတွက်လူရင်းတူရှင်ဆွေးနွေးပေးဖို့လည်းကြိုပြီးတော့မြစ်တာရက်ခံပြရစေအရင်ဆုံးတော့ကျွန်တော်မြန်မာနိုင်ငံကဥဆိုးဝေဇီလိုင်းမှာရှိနေပါတယ်ဥဆိုးဝေသဘောထားဆွေးနွေးလို့ရပါတယ်ခင်ဗျဟု
တ်ကဲ့ဟုတ်ကဲ့ကျွန်တော်တို့မြန်မာနိုင်ငံရဲ့ဒီကိစ္စကအမှုကုံးစဲပြေပါဘူးတော့ကျွန်တော်မြန်မာနိုင်ငံမှာပြဿနာနိုင်ငံပြဿနာတွေကိုလုံးဝချိန်ဆနေဆိုပြီးတော့ဒီနေ့တိုင်းပြီးတော့ပြဿနာတွေအနှစ်ခုပဲပြောရမှာဟုတ်အင်းကအမှန်တန်ကြီးတဲ့တက္ကပပြီးတော့ဒုတိယအင်းကအမှန်တန်ကြီးတဲ့ကိုယ်ကြီးကြီးရှိကြပါလေဒါရီအဖြစ်ဖြစ်တဲ့ကလေးနဲ့ဒီလိုရှိနေလူသားပြီးတော့ဖြစ်ခဲ့တဲ့တိုက်ကြီးလို့မြင်လာကြတယ်ပေါ့နော်ဒီအချိန်မှာပထမကျွန်တော်ဒီအရေးကြတဲ့အီအီအဖွဲ့ဆိုတာပြောရတယ်နော်ဒီကနေ့အီအီအဖွဲ့ပြောရတယ်ဒီလိုရှိနေဒီနေ့ဒီကဒီနေ့ဒီကြောင့်ဒီမှာနေတဲ့ပြားတွေကိုဒီသဘောဝင်မှာဒီနေ့အစီအစဉ်နဲ့ဆက်ပြီးပြောရတဲ့အဖြစ်ပဲနော်။အဲဒါကကျွန်တော်တို့ခင်ဗျာဒီအင်းတို့ခွာရနေကြတယ်ဆိုတော့ဒီအချိန်ကျွန်တော်မြင်နေတာကဒီဒီရေတိုင်းမှာရှိတဲ့ပုံစံတွေပေါ့နော်။အဲကျွန်တော်တို့ဖုန်းရင်းရတဲ့အနည်းဆုံးကတော့ဟုတ်အဲကိုတလာတိုင်းမှာပြည်သူစီဒီကြီးကနေပြီးတော့ညာတန်ကြီးကဖြစ်ပြီးတော့တက်ချက်ပြရတဲ့အဲဒါအခုခံပြီးတယ်လေ။ဒီလိုကြီးဒီလိုကြီးကလာမှာဆွဲရတဲ့စီစီဟာဒီလိုပြေစီစနစ်ကြီးကိုဆက်ပြီးကြည့်ရမယ်အခွဲလားဆိုတော့ဖြည့်ကြပြီးဒီပါတယ်ဟုတ်ကဲ့
ဟုတ်ကဲ့ဦးစိုးဝေဆွေးနွေးတာကျေးဇူးပါဆိုတော့ဒီနေ့မှာဥက္ကဋ္ဌကတော့လေဟိုသူ့မင်းကုန်းနဲ့ဆက်ဆက်ပြီးတော့ဟိုမင်းကျင်တာတစ်ခုကပေါ့လေအခုဒီမြောက်ပိုင်း၃ဘွဲ့နဲ့သူသင်းပေါ်လို့ဒီ AA နဲ့ရခိုင်မှာတိုက်ပွဲ2019မှာဖြစ်လာခဲ့တဲ့ကိစ္စရှိတယ်။ဒါတွေကကျွန်တော်ငင်းငယ်လုပ်ငန်းစဉ်မှာဘလောက်ထိအဟန့်တာဖြစ်ခဲ့တယ်လို့ပြောနိုင်မလဲ2019မှာ
။ဟုတ်ပါတယ်ခင်ဗျာကျွန်တော်တို့2019မှာမူလဒီ SC လမ်းကြောင်းပေါ်ကသွားနေတဲ့ငင်းငယ်လုပ်ငန်းစဉ်ကရပ်တန့်နေတယ်။အဲဒါကိုရပ်တန့်နေတဲ့အတွက်တစ်ဖက်ကလည်း SC လမ်းကြောင်းပေါ်ရောက်လာမဲ့ဒီ SC လက်မှတ်ထိုးဖို့တော့အဆင်မမဖြစ်သေးတဲ့အဖွဲ့အစည်းတွေဆိုတော့ပို့ပြီးတော့အချိန်ရသွားပြီးတော့တို့တို့ကနော်တို့ဒီမှာချက်ကို ตัวนี้ก็ทำเนี่ยลูกสาวผมปู่ก็คุยน้ำเชื่อมาเอ็ดเด็กเชื่อมาแล้วพอมาแล้วสิลงงานเดี๋ยวชิมตัวนั่งไงสุดเดียวสุดอะไรเดี๋ยวเอาเงินสุดเดียวเดี๋ยวยับตัวเลยเอ็ดดีพอมาแต่เนี่ยไก่ตุ๊กชามุเรียอาเก่าหลายวิโดที่ยักษ์มาที่ปู่โมเพียงทางหลายแต่ก็รู้จนตัวยาวมาเจ้าอยู่ในท้องชิดเด็กอ่ะจังหวะที่นั่งไงสุดเดียวเดี๋ยวคัดเต็มเต็มเดี๋ยวเอาเงินใส่ชิมไปเลยนะอาลงว่า
ซึ่งในเวลาจังหวะมาช่วยส่งช่วยดูใจที่ไหนเนี่ยได้ขาดจ้าละที่ไปประกาศที่ยิ่งมามาเจ็บยังลาบว่าตอนนั้นแค่ไหนลาบว่าเอาไอ้มาช่วยมาที่เว้นมาสักครั้งมาเจ้ามาช่วยอะไรนั่นนั่นไอ้ช่วยเจ้าเจ้าอะไรพอมาแล้วนั่นก็ได้ไปปูมีอะไรอะไรอะไรที่เนี่ยท้องน้ำเจ็บอะไรเนี่ยโอเคเชื่อว่าส่วนเสียงอุโมงค์สวยอุโมงค์สวยมีอะไรก็มีอุจจาระที่มีอะไรต้องไปทุกที่หมดเลยที่เนี่ยมาอีเนี่ยยังใครมาได้ไปเหยียดท้องเสียงสุดๆเ များခင်ဗျာ
၎င်းတို့ကငွေရင်းလုပ်ငန်းစမှာလက်နက်တိုက်ပွဲကြီးဖြစ်နေတော့အဟာတာရှိတာမှန်ပါပဲဆိုရင်ဒါပေမဲ့ကျွန်တော်တို့ကဒီပြဿနာကိုကြည့်တဲ့အခါမှာပထမအချက်အနေနဲ့ပြောမယ်ဆိုလို့ရှိရင်တော့ဒီ AATNL ကိုကန့်ဖွဲ့သွားနောက်ပိုင်းမှာပေါ်လာတယ်ဆိုရင်လည်းဖြစ်လာတယ်ပြဿနာအနေနဲ့ဖြစ်လာပြီဆိုရင်တော့ဒီပြဿနာကိုဖြေရှင်းဖို့စဉ်းစားဖို့လိုတယ်ပထမအချက်အနေနဲ့စဉ်းစားဖို့လိုတယ်လို့ခင်ဗျာဒုတိယအချက်အနေနဲ့ပြောမယ်ဆိုလို့ရှိလို့ရှိရင်တော့ဒီတပ်ဖွဲ့အနေနဲ့ဒီသူတို့ရခိုင်မှာအခြေစိုက်တဲ့ကိစ္စကိုဖြေစိုက်ဖို့စဉ်းစားလာတဲ့ကိစ္စနဲ့တသက်ပြီးတော့ကျွန်တော်တို့နားလည်သဘောပေါက်ဖို့လိုအပ်မယ်လို့ခင်ဗျာတတိယအချက်အနေနဲ့ပြောမယ်ဆိုလို့ရှိရင်တော့ NC လူငန်းစီရမအောင်မြင်တဲ့အချိန်မှာဒီ NC နဲ့ရလမရှိဘူးငါတို့လက်နက်ကြိုင်တိုက်မှာဖြစ်မယ်ဆိုတော့ဒီတစ်ဖက်ကိုတွန့်ဖို့လိုမျိုးအချိန်နေမျိုးရှိနေတယ်ဆိုတော့ကျွန်တော်တို့ဟောလို့ရတယ်။နံပါတ်၄အချက်အနေနဲ့ကတော့ကျွန်တော်တို့ဒီပါဝင်ရပိုင်းဆွေးနေတဲ့ဆွေးနွေးတဲ့အချိန်မှာလက်တွေ့ကြကြတက်မနာကိုဖြည့်ချင်းကိုဆွေးနွေးသွားဖို့လိုအပ်မယ်လို့ထင်ပါတယ်
။ဟုတ်ကဲ့ဆရာဦးမောင်ဆိုဆွေးနွေးတာကျေးဇူးပါဆိုတော့ကျွန်တော်တို့ဟိုတရက်ပါဝင်ဆွေးနွေးဖို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တွေလည်းလေလိုင်းမှာမှာရှိနေပါသေးတယ်။တူဦးကတော့ကျွန်တော်တို့ထိုင်းနိုင်ငံကကိုတီးလည်မှုဖြစ်ပါတယ်။ကိုတီးလည်မှုသဘောထားလည်းဆွေးနွေးလို့ရပါတယ်
။ဟုတ်ကဲ့ခင်ဗျာကျွန်တော်အနေကတော့နော်ဒီအစိုးရတဲ့စစ်တပ်တွေလုပ်နေတာကတော့ကျွန်တော်တို့ပြည်သူလူအနေနဲ့ပြောရမယ်ဆိုရင်တော့ရိုးသားမှုမရှိဘူးလို့ကျွန်တော်ပြောရမှာဖြစ်ပါတယ်ခင်ဗျာ။ဘာလို့လဲဆိုရင်နော်ကျွန်တော်တို့တိုင်းသားဒေသကမှပြစ်ကဲဆဲလုပ်တယ်နော်အဲ့ဒီလက်မှတ်ထိုးတယ်ဆိုပြီးတော့ကျွန်တော်တို့တိုင်းသားတွေမှာနေအောင်ယူနေတာများစွာရှိနေတဲ့အတွက်နော်ကျွန်တော်တို့တိုင်းသားပြည်သူတွေကတော့နော်ယုံကြည်မှုမရှိပါဘူးခင်ဗျ။အဲ့ဒီလက်မှတ်ထိုးတယ်တော့ပြစ်ကဲဆဲလက်မှတ်ထိုးတာလို့ပြောနေတာကျွန်တော်တို့တိုင်းသားခေါင်းဆောင်တွေကိုနော်တိုင်းသားပြည်သူတွေကိုနော်နှစ်သိမ့်သလိုဖြစ်နေပြီးတော့ကျွန်တော်တို့တိုင်းသားပြည်သူတွေကိုဒီနေ့နေ့မှာအုပ်ချုပ်မဲ့နော်အုပ်ချုပ်မဲ့နော်တစ်ဖက်ကနော်ဖိနှိပ်မဲ့ဆိုတဲ့ဟုတ်ကဲ့မျိုးနဲ့တို့လောက်ဆောင်အောင်ကျွန်တော်တွေ့ရတဲ့အတွက်နော
်တ
ို့အနေနဲ့ကတော့ယူသားစွာလုပ်ဖို့လိုအပ်ပါတယ်လို့ကျွန်တော်ပြောချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုသီးလည်းမဆွေးနွေးရကျေးဇူးပါဟိုယုံကြည်မှုမရှိလို့လည်းကျွန်တော်တို့အခုလိုဟိုတစ်ဖက်နဲ့တစ်ဖက်ကလို့ပြဿနာတွေရှိနေဆုံးပဲလို့ပဲပြောရမှာပါနောက်တစ်ခုကဒီ NCA လေးနှစ်ပြည့်ခန်းနာမှာတော့လည်းဒီတက်ရောက်ကြတဲ့ခေါင်းဆောင်တွေကြားမှာဒီကိစ္စကိုအလေးထားပြောလို့ရတယ်ဆိုတော့လည်းကျွန်တော်တို့တွေ့ခဲ့ရတယ်လည်းရှိပါတယ်ဆိုတော့ကျွန်တော်နောက်တစ်ခုကိုလည်းလှည့်ပေးချင်ပါတယ်သူကတော့မြန်မာနိုင်ငံရပါပဲကိုဆိုင်းအောင်ကျော်ဆန်းဖြစ်ပါတယ
်ဟုတ်ကဲ့ဟုတ်ကဲ့အဲတော့ပြောနေတာပါဗျာစစ်တပ်ကတော့ခမတော်ပြောခဲ့တယ်လို့ပေါ့ကျွန်တော်ကတော့ငင်းငိုင်းရတော့လို့မမဟုတ်ပါဘူးသူတို့တက်ကတော့ငင်းငိုင်းရဆိုတာမလိုတော့ဘူးကြည့်နော်စစ်တပ်ကြီးငါးတိုင်းရက်ပြေတော့ဖိုင်းလာရခိုင်ပြည်နယ်ကိုတော့ပြီးတော့ခိတိုက်တာပဲကြည့်ကြနော်ကျွန်တော်တို့အနေနဲ့ကျွန်တော်များများကြည့်ပါလေအဲ့ဒါတော့အဲ့ဒါလက်နဲ့ကြိုင်နေဟိုဘက်နဲ့တိုက်လိုက်ဒီဘက်နဲ့တိုက်တာတံပရောကတော့အဲ့လိုလောက်ထုံးလုံးကြီးရဆိုတော့အဲ့လိုပဲကြတံပရောအနေနဲ့2008ခြေကဥပဒေမပြင်းစင်တည်းတိုင်းပြည်တော့ဘယ်တော့မှငြိမ်းချမ်းရေးမရတော့ဘူးလို့ကျွန်တော်ပြောပြပါမယ်။ဟုတ်ကဲ့ကျေးဇူးတင်ပါတ
ယ်။ဟုတ်ကဲ့ကိုဆိုင်အောင်ကျော်ဆန်းဆွေးနွေးရကျေးဇူးပါ။နောက်တူကတော့ကျွန်တော်တို့ဖင်လန်နိုင်ငံကကိုငင်းချမ်းအောင်ဖြစ်ပါတယ်။ကိုငင်းချမ်းအောင်တဘောလာလဲဆွေးနွေးလို့ရပါတယ်ခင်ဗျ။အ
ဲကျွန်တော်အခုမေးချင်တာပအိုးကဥက္ကဋ္ဌခေါဥက္ကဋ္ဌရှိတယ်ဆိုတော့သူ့ကိုပဲမေးချင်ပါတယ်။နောက်ဥမ္မမောဆိုလဲရှိတယ်ကာ။တိုင်းရင်းပအိုးတွေလိုချင်တာနဲ့တခြားတိုင်းရင်းသားတွေလိုချင်တာနဲ့ကတူရဲ့လား။တော်တချက်ကဥက္ကဋ္ဌတွေပြောထားတာရှိတယ်။ကျင်းလေချမ်းနေမပါဘူးဆိုလဲငါတို့ကငါတို့ဆက်လုပ်မယ်ဆိုတဲ့ကိစ္စမျိုးရှိတယ်။မတူညီတဲ့လူတွေကသူ့လားလိုအပ်ချက်မတူညီတဲ့လူတွေကဒီမှာဟိုအင်အားရဖို့အတွက်တပိုင်ကလုံးပြစ်ခတ်ရစေးနာမည်ခံပြီးတော့ကိုပြောချင်တာပြောဆိုချင်တာဆိုနေတာ
Okay, so the co nyan solution is the body ten are you got chinka bone chinka nia to a type point yao meows. So see how cool cave tao or tong yami pi pizza.
Okay, the ဒီအချိန်ခါကြကြပိတ်သဘောပေါက်ခဲ့တာတွေ့ရပါတယ်တကယ်တော့ကျွန်တော်တို့ပြည်တော်စုအဆင့်ပြည်တော်စုတောင်ပန်းလုံးရဲ့အကျိုးစီးပွားကိုကြည့်ပြီးတော့အောင်းဆုံးမဲ့ဆွေးနွေးမဲ့ဆိုရင်တော့အားလုံးအမြင်တူကြပါတယ်ဥပမာပြည်တော်စုကြီးထဲမှာဒီမိုကရေစီရဲ့အမျိုးသားတန်းသူရဲ့ဥပဒေပြည်တော်စုတည်ဆောက်မယ်ဆိုတဲ့အားလုံးတူကြပါတယ် ဒါကတနိုင်ငံလုံးတိုက်တာနဲ့အနာဂတ်နိုင်ငံရေးညီမချက်ဖြစ်ပါတယ်။အဲဒါလိုတူတဲ့အတွက်လည်းပဲအစီအစာချုပ်ရဲ့အခန့်တ္တပုံမှန်တ္တမှာပါတဲ့ဟုတ်လားကျွန်တော်နိုင်ငံရေးညီမချက်တွေကိုတော့လက်မှတ်ထိုးတာဖြစ်ပါတယ်။အဲဒါတူပါလား။ဟုတ်တော့တစ်ဖွဲ့ချင်းတစ်ဖွဲ့ချင်းလူမျိုးတစ်မျိုးချင်းတစ်မျိုးချင်းကကောင်တယ်ပေါ်ရဲနေရာမှာသူ့အဖွဲ့ကိုယ့်အဖွဲ့သူ့လူမျိုးကိုယ့်လူမျိ
ကြည့်လိုက်တဲ့ခါကျတော့တစ်ခါတလေချိန်ထိုးတဲ့နေရာမှာဒီတော်သူတစ်ခုလုံးရဲ့အကျိုးလားအနာလားလူမျိုးတစ်မျိုးအဖွဲ့ကြီးတစ်ခုရဲ့အကျိုးလားဆိုတာချိန်ထိုးတဲ့နေရာမှာတစ်ခါတလေချော်တာတွေ့ရပါတယ်အဲ့လိုချော်ခဲ့လို့ရှိရင်ဒီတော်သူအကျိုးကိုပဲရှေ့ရှုဖို့ဆိုပြီးတော့ကျွန်တော်တို့အတိုက်တော်ကြောဆိုရတာဖြစ်ပါတယ်အယူဆကွဲပြားတာမဟုတ်ပါဘူးပုံရိပ်မှန်းချက်ဟာလားကျွန်တော်တို့နိုင်ငံရေးမှန်းချက်မတူတာလည်းမဟုတ်ပါဘူးအကောင့်ထဲပေါ်တဲ့နေရာမှာချိန်ကတ်တဲ့နေရာမှာပဲအထိုင်မှာလည်းပဲအကျိုးစီးပွားနဲ့ချိန်ကတ်တယ်လဲဆိုတာအဲ့ဒါကွာခြားတာလေးတွေရှိတတ်ပါတယ်ဒါကလည်းပဲရှိနိုင်လို့ရတဲ့ကိစ္စပါအဲ့ဒါလိုကွာခြားတာကြောင့်ရှိနိုင်လို့မရဘဲနဲ့တော့ကျွန်တော်တို့ဒီပူပေါင်းဆောင်ရွက်လို့မရတဲ့အဆင့်တော့မရောက်ပါဘူးအခုချိန်ထိကျွန်တော်တို့ပူပေါင်းဆောင်ရွက်နေကြပါ
โอเคခုခေါကဆွေးနွေးရခြေစူပါဆိုတော့ကျွန်တော်ဆွေးနွေးပွဲအတွက်ကိုပါဝင်ဆွေးနွေးဖို့ဆက်သွယ်ထားသူနောက်တူလည်းရှိနေပါသေးတယ်ကိုတန်းမောင်ဖြစ်ပါတယ်ကိုတန်းမောင်တဘောလားလေလူရင်းတူရှင်ဆွေးနွေးလို့ရပါခင်ဗျာ
โอเคဒီကအခြေခံဥပဒေကိုပဲပြင်ဖို့အတွက်ပဲပြောနေရပါခင်ဗျာတန်းမတော်ကဒါဟို NLD ကပြောနေတော့လည်းလည်းရေလေသူလိုက်ရောသိမ့်ပါလေတန်းမတော်အကြောင်းကိုပဲဟလာဟိုကျွန်တော်တို့ ICG လို့ဆိုလို့ရောက်သွားတာပဲအတိုင်းရတယ်လေလူလာကျင်တာဟာဒီစစ်တပ်မှာဝန်ထမ်းတွေမှာအရာရှိတွေမှာတိုင်းသားပေါင်းလို့လူကျင်တယ်အဲ့ဒါတိုင်းသားပေါင်းလို့လေပြောတယ်လူကျင်ရတာပဲသူကတိုင်းသားအဲ့ဒါညှို့ရှင်နေဆိုရင်တော့ဟာလာဒီ2020ကိုဟိုကျိုးကျိုးနေနေအားလုံးဟိုဟာလာဟိုဗမာတမ်းမတော်နေတယ်လေဟာလာ2090ကျော်ပါပြီဟိုမျက်လုံးတွေလည်းပွင့်နေပါနားတွေလည်းဖွင့်နေပါပြီအားလုံးကဟိုအဲ့လိုလက်တွဲဖို့အတွက်အားလုံးအဆင်ပြေဖြစ်ပါလေ။ဟုတ်ကဲ့ဒီလောက်ပါပဲကို
။ဟုတ်ကဲ့ကိုသမောင်ဆွေးနွေးရကျေးဇူးပါ။နောက်ထပ်ကျွန်တော်တို့ဟိုစာရီပေးဖို့ဆွေးနွေးထားတဲ့ပုဂ္ဂိုလ်တွေလည်းတော်တော်များရှိနေပါသေးတယ်။အခုဒီ Facebook မှာကျွန်တော်ဆွေးနွေးနေတဲ့အချိန်မှာလည်းဟိုတရားမှတ်ချက်ပေးနေတာတချို့ရှိပါသေးတယ်။တယောက်ကဆိုရင်တော့ဦးတူးဆိုတာဆက်တော့ကိုသမောင်ပြောတဲ့သဘောထားမျိုးပါပဲ။မြန်မာနိုင်ငံမှာငင်းငယ်ရဖို့ဆိုရင်2008အခြေခံဥပဒေပြင်ရမယ်၊ဆင်အနာရှင်ချုပ်ငင်းရမယ်။ဒီလိုမှမဟုတ်ရင်တော့ဘရော့မှာငင်းငယ်မည်မဟုတ်ပါဆိုပြီးရေးပါတယ်။နောက်ထပ်တော်တော်ရှင်တူမစညာနေပြဖို့တော့ခိုင်ယိုးမှဖြစ်ပါတယ်။မာရေးဆန္ဒကြောင့်ဖတ်ပြပေးပါဦးခင်ဗျာ
။ဟုတ်ကဲ့ပါကိုအောင်လုံးကြီး။ခိုင်ယိုးမှဆိုတဲ့ Facebook အကောင့်ပိုင်ဆင်က Messenger မှာရေးထားတာပါ။သူကတုံးတက်ရရင်တဲ့။တမြန်မာနိုင်ငံမှာစစ်မှန်တဲ့နိုင်ငံရေးစနစ်ရုပ်လုံးအခုထိမရှိသေးပါဘူး။စစ်တပ်ကနိုင်ငံရေးကိုခေါင်းစဉ်အမျိုးမျိုးပြောင်းပြီးတော့အုပ်ချုပ်ခဲ့တာပဲရှိပါသေး။ပြည်အောင်စစ်နစ်မဖြစ်ခဲ့ပါဘူး။2စစ်တပ်ဟာခေတ်ဆက်ဆက်နိုင်ငံရေးမှာအောင်ပွဲဘယ်တော့အခါမှမရှိခဲ့ပါဘူး။စီးရဲမှာတော့အတိုင်းအတာတစ်ခုထိအာသာချက်ရှိခဲ့တဲ့တမိုင်းအနည်းငယ်ရှိခဲ့ပါသေး။ဒါကြောင့်နိုင်ငံရေးထက်စီးရေးကိုပို့ပြီးတော့အကဲဆက်အောင်လို့ဖန်တီးနိုင်မှ2008ဥပဒေနဲ့အပြန်အလှန်တွယ်ချိတ်ထားနိုင်တာကိုတွေ့ရပါတယ်။၎င်း2008ဥပဒေဟာပြည်အောင်စုကိုစီးရေးနဲ့ဖြိုတက်ထားတဲ့အစိပ်ပိုင်းကပို့ခဲ့ပါတယ်။ပြည်အောင်စုစစ်စစ်ပေါ်ပေါက်ဖို့အစွမ်းစာအရေးယောင်လို့မပါတယ်လို့သူတို့ဟာပြည်အောင်စုကိုတိုင်းသားပေါင်းစုံပါလာအောင်အေးထူပူမျှနိုင်ငံတည်ဆောက်နိုင်အောင်ထိစွမ်းဆောင်ရည်နဲ့ကျင့်ဝတ်မရှိတာလည်းထင်ရှားပါတယ်တဲ့။စစ်မှန်တဲ့ပြည်အောင်စုကိုတိဆောက်မယ်ဆိုရင်တော့ပြည်သူအာဏာတို့ကအခက်ရအကြဆုံးပါ။ဒါကြောင့်မလို့ရခိုင်လက်နက်ကိုင်အဖွဲ့ AA နဲ့တိုက်ပွဲပြင်းထန်လာမှုရေပြည်တွင်းငြိမ်းချမ်းရေးကြိုးပမ်းမှုတွေပေါ်ပြပြဖြစ်နေတယ်ဆိုတာအဓိကတရေခံကစစ်တပ်ရဲ့နိုင်ငံရေးသမိုင်းနောက်ခံအကြောက်တရားကြောင့်ပါပဲ။ သူတို့စစ်တပ်အုပ်စုကအခုချိန်မှာမြန်မာပြည်လောက်အောင်လို့နိုင်ငံရေးတမိုင်းတွေအောင်ပွဲဖြစ်နေအလျှော့တင်လို့ရင်တော့ဒီနေ့လို့ရင်ဒီနေ့ငြင်းငြင်းရင်းနဲ့စီရင်တစ်ခုစလုံးချုံးဝေသွားနိုင်မှာသိကြပါရဲ့လို့ခိုင်ယုံမဆိုရဲ Facebook အကောင့်ပိုင်ရှင်ရေးထားပါတယ်ရှင်
။ဟုတ်ကဲ့ကျေးဇူးပါနောက်တစ်ဦးကတော့ကျွန်တော်တို့မိထီလာမျိုးကဦးစိန်မောင်မှာနန်းလောင်ဖတ်ပြပေးပါဦးခင
်ဗျ။2019ခုနှစ်အတွင်းမှာအပြည့်ခတ်ရစရေးငြင်းငြင်းရင်းလုပ်ငန်းစဉ်အတွက်ဆွေးနွေးပွဲတွေအကြိမ်ကြိမ်လုပ်ခဲ့ပါတယ်။ဒါပေမဲ့လည်းအပြည့်အသက်သဘောတူညီချက်မျိုးတွေတော့မရကြသေးပါဘူး။ဆက်ပြီးတော့တွေ့ဆုံဆွေးနွေးမယ်ဆိုတဲ့သဘောတူညီချက်မျိုးလောက်ကိုတော့ရပြီးတော့ရပ်ဆိုင်ခဲ့ရတာပါဘလို့ဝဲဖြစ်ဖြစ်တွေ့ဆုံညီနိုင်ဆွေးနွေးမှုတွေကဆက်လက်လှုပ်ဆောင်နိုင်မယ်ဆိုရင်အောင်မြင်မှုရဖို့အတွက်မျှော်လင့်ချက်ထားစရာအချင်းတွေပါတွေ့ဆုံမှုအများလေးလေးရင်းနှီးလေးလေးတူးသဘောတူးသိလေးအတူအလျှော့လုပ်ပြီးတော့ရှစ်ဆက်ဆွေးနွေးနိုင်လေးလေးဖြစ်လာမှာပါဒီလောက်ဆွေးနွေးပါလျက်နဲ့သဘောတူညီချက်မရနိုင်နေတာကတော့နှစ်ဖက်သဘောထားအမြင်ကွာဟာချက်တွေရှိနေစေကြောင်းပဲလို့ဆိုချင်ပါတယ်ကွာဟာချက်ကိုယုံကြည်ချက်နဲ့ဖုံးလွှမ်းနိုင်အောင်လက်တွေလှုပ်ဆောင်မှုမှန်ကန်ခြင်းတို့နဲ့တိဆောက်ရွာမှာဖြစ်ပါတယ်။တိုက်ပွဲတွေဆက်လက်ဖြစ်ပွားနေခြင်းကအဟအတာမယုံကြည်နိုင်စရာတွေဖြစ်နေပါတယ်။တိုင်းရင်းသားအဖွဲ့အစည်းတွေကကိုယ်ပိုင်အုပ်ချုပ်ရေးနဲ့တန်းတူညီတူအခွင့်အရေးရဖို့နယ်မြေတတ်မှတ်ရယူစီမံကုတ်ကွဲနိုင်ဖို့ဆိုတဲ့တောင်းဆိုချက်တွေကိုလက်နက်ကင်ဆောင်အင်အားပြတောင်းဆိုနေတဲ့အတွေ့ညှိနှိုင်းရေးခံနေတယ်လို့မြင်ပါတယ်။မယုံသင်္ကန်းစရာဖြစ်နေတယ်လို့ထင်ပါတယ်။ပနာမသဘောတူထားတဲ့ bilateral ကိုလက်မှတ်ထိုးချုပ်ဆိုလိုက်မှတန်တရာရော့ကျသွားမယ်ထင်ပါတယ်။တိုင်းရင်းသားအဖွဲ့အစည်းတွေရဲ့တင်ပြဆွေးနွေးတောင်းဆိုမှုတွေကိုအစိုးရအထူးသဖြင့်တော့စစ်ကောင်းဆောင်တွေကတန်တရာစိတ်နဲ့ချီပြီးတော့ခွဲမထွက်ရေးလက်နက်ကင်အဖွဲ့တီးခြားမထားဘဲနဲ့ပြည်တော်စုတက်မတော်အဖြစ်ပေါင်းစည်းရက်တီလာရေးတွေကိုတောင်းဆိုညှိနှိုင်းနေပါတယ်။အဖြစ်အခက်ရက်စဲရေးကိုလည်း bilateral စာချုပ်ချုပ်ဆိုလိုက်နာကျင့်သုံးပြီးမှ NCA တဆင့်ကူဖို့တက်မတော်ကသဘောထားနေပါတယ်။တမရော်က2008ဖွဲ့စည်းပုံကိုကင်ပြီးတော့ဒီသဘောထားတွေတင်ပြဆွေးနွေးနေတာကြောင့်ကြော်လွားရခက်ခဲနေတယ်။ဆွေးနွေးပွဲတွေရက်ဆိုင်ကျဆင်းသွားတယ်လို့မြင်ပါတယ်။2008ဖွဲ့စည်းပုံကိုပြင်နေတာပြင်နိုင်ပြင်တော့ရွယ်ကူမှုပြေလည်မှုတွေရှိလာနိုင်မယ်လို့ယူဆပါတယ်။2019ခုနှစ်မှာရခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့ ULA AA တို့ကရခိုင်ပြည်နယ်အာဏာပိုင်အဖွဲ့ရခိုင်ပြည်နယ်အစိုးရကိုဖွဲ့မယ်လို့ပြောဆိုလာကြပြီးဆိုတော့ငြင်းငြင်းရဲ့အတွက်ရင်လေးစရာဖြစ်လာရပြန်ပြီလို့ဆိုရတော့မှာပါ။နှစ်ဖက်ညှိနှိုင်းပေးဖို့ဂျာခန်အဖွဲ့တို့လိုအပ်နေပြီလို့ထင်မြင်ပါကြောင်းပါခင်ဗျာဆိုပြီးတော့ရေးထားပါတယ်ရှင်
။ဟုတ်ကဲ့ဒါတော့မေတ္တာမျိုးဝဥစိန်မောင်ရဲ့စာပါ။သူစာမှာရောတခြားရှေ့ကစာရင်းမှာလည်းအဓိကထောက်ပြသွားတာတော့ဒီငင်းငယ်လုပ်ငန်းစဉ်ပါ2008ဖွဲ့စည်းပုံကအဟံတားဖြစ်နေတယ်ဆိုတာကိုထောက်ပြပါတယ်။ဆိုတော့ဆရာဦးမောင်ဆိုရင်ဒီကျွန်တော်တို့ဒီမြန်မာနိုင်ငံပြည်တွင်းဒီငင်းငယ်လုပ်ငန်းစဉ်ဟာဒီဖွဲ့စည်းပုံချက်တဲ့ကြားမှာ80နာမည်နီးလန်းအနေနဲ့ပြောမယ်ဆိုရင်ဘာတွေများရှိမလဲဆရာဦးမောင်ဆို။
ဒီကတော့ဗျာဒီကနဟိုဝင်အောင်ဆင်းနေတဲ့ဒီပြောတဲ့ချက်ကတော့မှန်တယ်ဗျာအခြေခံဥပဒေကိုပြင်ဆင်ဖို့ပဲပါလဲဆိုတော့ဖေဗရယ်နဲ့ပတ်သက်တာကိုယ်ဝန်ကြဆန်းကွင်းနဲ့ပတ်သက်တာကိုယ်ဝန်ရုပ်ချုပ်ရေးနဲ့ပတ်သက်တာဒီချက်တွေဖြည့်ဆည်းပေးဖို့ပဲပြီးခဲ့တဲ့ဒီနှစ်သကူမှာလည်းတရားရုံးကဒီဘယ်လိုမျိုးဆုံးမှုတွေဆွေးနွေးပြီးတဲ့တော်လာမှာလည်းဒါပါပဲဒီလိုကိုယ်ဝန်ကြဆန်းကွင်းကိုယ်ဝန်ရုပ်ချုပ်ကဖေဗရယ်ခွေးနဲ့ပတ်သက်ပြီးတော့အခြေခံဥပဒေပြင်ဆင်နိုင်မှညီငယ်ရမှာပဲအဲ့လိုနိုင်ငံရေးပေါ်ကိုကျွန်တော်တို့ကမချစ်မနိုင်ဘူးကြီးကတော့ကျွန်တော်တို့တိုက်ပြီးမှာစစ်ပွဲနဲ့စစ်ပွဲလို့လည်းချောင်းလဲနိုင်မှာမဟုတ်တလို့ကျွန်တော်တို့ဒီငင်းငယ်လုပ်ငန်းစီရံလည်းနှောင့်နှေးနေမှာဖြစ်ပါတယ
်။ဟုတ်ကဲ့ကျေးဇူးပါ။ဆိုတော့ဆရာဦးခွန်ဦးကောင်ကိုလည်းကျွန်တော်ဒီဟိုစီစဉ်ငါမချောင်းရင်ကျွန်တော်တို့အဆုံးသတ်ဖို့2မိနစ်လောက်ပဲလိုပါတော့တယ်။ဆိုတော့ကျွန်တော်အချုပ်အနေနဲ့ပြန်မေးချင်တာကတော့ဒီငင်းငယ်လုပ်ငန်းစီနဲ့ပတ်သက်လို့ပေါ့လေကျွန်တော်ဒီနေ့ထဲမှာကြုံခဲ့ရတာတွေ့ခဲ့ရတာတွေကိုသင်ခန်းစာယူပြီးရှေ့လာမယ့်နေ့တွင်ကျွန်တော်တို့ဟိုမျိုးပြင်ဆင်ထားတင်တာတွေစောင့်ရရှောင်းရနေဘာများရှိမယ်လို့ဆရာဦးခွန်ဦးကသုံးသပ်လို့ရမယ်
။အာကျွန်တော်ဒီငင်းငယ်လုပ်ငန်းစဉ်အမျိုးသားပြန်လဲပြည်ညေးလုပ်ငန်းစဉ်ပေါ့ကျွန်တော်တို့ဒါတွေအားလုံးကတတွဲတွဲသွားနေတော့ဒီ2019မှာတောင်းနေသွားတာနဲ့ပတ်သက်ပြီးတော့ဒီပေါ်လာတဲ့နိုင်ငံတကာဖိအားဒီနိုင်ငံတကာရဲ့ဒီခုံရုံးတွေကဆွဲဆိုတဲ့ဟာတွေပေါ်လာတဲ့ခါကျတော့ဘာပဲဖြစ်ဖြစ်ဒီနိုင်ငံတကာမှာကိုယ်တိုင်ဒီဂုဏ်သိက္ခာရှိဖို့မျက်နှာပြန်ပွင့်ဖို့အတွက်ပုံရိပ်ကိုပြင်ဆင်ဖို့ကအားလုံးကကြိုးစားမှရမယ်ပူပေါင်းဆောင်ရွက်မယ်ရမယ်ဆိုတဲ့အပြင်ပေါ်လာတယ်ဒါကြောင့်အခြေခံအကြဆုံးဖြစ်တဲ့ဒီလိုလေအားလုံးလိုအားနေတဲ့ချိန်ချင်းကြီးအချိန်ခံခိုင်ခံမှမရရှိခြင်းဖက်ဒရယ်ပြည်တော်စုတိဆောက်နိုင်မှုအတွက်ဟာလားအချိန်ခံပုံမြင့်ဟိုဒီလမ်းပြဟိုပါပေါ့လေဒီဘူဝါဒတွေချမှတ်နိုင်ရေးကိုကျွန်တော်အစောတလင်းလုပ်ဖို့လိုတယ်ဒါမှပြည်တွင်းကျေကျွမှုနဲ့ကျွန်တော်တို့ဒီအားရှိမှုပေါ်ပို့တည်ပြီးတော့နိုင်ငံတကာကိုရင်ဆိုင်နိုင်ရရလိမ့်မယ်ဆိုတာလေအားလုံးပြင်လာတဲ့ခါကျတော့ချိန်ချင်းလုပ်ငန်းတွေကပုံပုံညွတ်သွားမယ်ရှေ့တိုးနိုင်မယ်လို့ကျွန်တော်ပြောလဲတယ်ခင်ဗျအထောက်အကူတွေမှာ
โอเคคุณกองก็เจซุบาสรเสี่ยอู้หมองสรก็เนี่ยเราเฉยๆ1นาทีแล้วก็ยาบาได้แล้ว10นาทีลําเม2020ด้วยพอดิยินยายลงงานเซมมาอธิกปิเซนท้าเต็นน่ะดิบาริเมียเสียอนิเนี่ยเมียนน
ี่แหละครับดี2020จังไห้10นาทีมาเจอ GNCM ขอพี่ดูทีดูจริงเนาะကျွန်တော် NC institution ဖြစ်တဲ့ UMDG စီတို့ GNC တို့ဒီတော့တက်တက်လက်လက်ကြံလေပြီးတော့ပုံမှန်လက်တော့ဖို့လို့တို့အမလလို့ဇမလေးဒီ timing နဲ့တမမှုစစ်စနစ်ဝဲတွေကိုပြင်ရင်မှလုပ်နေတာအောင်မြင်တယ်လို့ဆိုပါတယ်ဒီချိန်ကနေဆိုတော့ကျွန်တော် UMDG စီမှာကျွန်တော်ကိုယ်ပြသခွင့်နဲ့ပတ်သက်တာကိုယ်ဝန်ထုတ်ရင်းနဲ့ပတ်သက်တာကိုယ်ဆိုင်ယူဒီဆက်ရမှုနဲ့ပတ်သက်တာပြည်နယ်ရေးအခြေခံဥပဒေစိုးရိမ်နဲ့ပတ်သက်တာတွေကိုအချိန် UMDG ကြကြစီရင်နေနဲ့သဘောတူညီရယူလို့ပါတယ်အဲ့လိုသဘောတူညီကြတာရယူနိုင်တယ်ဆိုလို့ပြင်အဲ့ဒီသဘောတူညီကြရယူတဲ့အခြေခံပေါ်ကနေပြီးတော့အခြေခံဥပဒေကိုပြင်ဆင်သွားမယ်ဆိုလို့ပြင်တော့ကျွန်တော်ညီငယ်ရေးလုပ်ငန်းတွေအခြေပြင်ဆင်တတ်နိုင်လိမ့်မယ်လို့ဆင်ပါတယ
်ဟုတ်ကဲ့ပါဝင်ဆွေးနွေးသေးတဲ့ဥမမောင်ဆိုဦးခေါ်ကကိုယ်နဲ့ပါဝင်ဆွေးနွေးကြတဲ့သူတွေစာရေးသားပေးဖို့သူတွေနဲ့တော်တော်ရှင်တွေအားလုံးလည်းအထူးကျေးဇူးတင်ပါတယ်ခင်ဗျာ
ကိုအောင်လေးဦးဆွေးနွေးတင်ဆက်တဲ့စနေည VO ရဲ့တိုက်ရိုက်လေလံအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ
ဒီရည်မြန်မာဝိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVV ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ် DVV ရုပ်သံဆလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်တွေမှာဖြစ်ပါတယ်ပုံမှန်ကြည့်ရှုနေကြ VOE ရဲ့ Intercept 17နဲ့ Mirset 3ဂျိုလူတွေကနေနေ့တိုင်းည9:00နာရီမှာပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွင်းဆောင်မင်းရန်ကန်တွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါလိမ့်ရှင
် VOE အားဖြင့်နားဆင်ရှုစားကြတဲ့အတွက်သူပဲကျေးဇူးတင်ပါတယ်ခင်ဗျာ VO ရထုတ်လွှင့်တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့စာရေးသားပေးပို့ရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာအခုတော့ကျန်းရှိနေတဲ့အချိန်တော်တွင်မှာသတင်းအကျဉ်းချုပ်ကိုကိုဝင်းမင်းကပြောပြမှာဖြစ်ပါတယ
်မြောက်ကိုရီးယားနိုင်ငံမှာခေါင်းဆောင်ကင်ဂျွန်အန်ဦးဆောင်တဲ့အစိုးရပါတီအရေးပေါ်အစည်းအဝေးစတင်နေပါပြီ။မြောက်ကိုရီးယားအနေနဲ့ဒီနှစ်ပြီးဆုံးချိန်မှာအမေရိကန်နိုင်ငံပေါ်ထားတဲ့တင်းမာတဲ့ပုံမူခိုင်မာတဲ့သဘောထားကိုပြဖို့အတွက်ကြိုးပမ်းနေစဉ်မှာဒီအစည်းအဝေးဖြစ်ပေါ်လာတာပါ။အရင်တုန်းကတော့အမေရိကန်ဆွေးအနေနဲ့ဒီနှစ်ကုန်တော့ဆုံးထားပြီးမြောက်ကိုရီးယားပေါ်ထားတဲ့သဘောထားပြောင်းပြောင်းလာစေဖို့နောက်ဆုံးသတ်မှတ်ချက်ဖြစ်တောင်းဆိုထားခဲ့တာဖြစ်ပါလေ။မြန်မာနိုင်ငံမှာတော့ရိုဟင်ဂျာနဲ့တခြားလူနည်းစုတွေကိုလူခွင့်ချုပ်ဖောက်နေတာအတွက်ပြင်းပြင်းထန်ထန်ရှုတ်ချတဲ့ဆုံးဖြတ်ချက်မူကြောင့်ကုလသမဂ္ဂကအတည်ပြုလိုက်တဲ့ပေါ်မြန်မာဘက်ကပြန်ကန့်ကွက်လိုက်ပါတယ်။ကုလသမဂ္ဂဆရာမြန်မာသမ္မတကြီးဦးဟောက်တို့ဆန်ကဒါကအဖွဲ့ဝင်နိုင်ငံတနိုင်ငံပေါ်တစ်ဖက်သက်ဖိအားပေးတဲ့ဆုံးဖြတ်ချက်ဖြစ်တယ်လို့ပြန်ကန့်ကွက်ခဲ့ပါတယ်။အိန္ဒိယနိုင်ငံမှာတော့နိုင်ငံသားဖြစ်မှုဆိုင်ရာဥပဒေကိုကန့်ကွက်ဆန္ဒပြပွဲတွေရှော့မသွားတဲ့အပြင်စနေနေ့ကလည်းနိုင်ငံတော်မှာလူထောင်ပေါင်းများစွာချီတက်ဆန္ဒပြခဲ့ကြပါတယ်။နိုင်ငံတော်မှချန်တိုင်းမြန်မာလူ့အကြီးတွေဆန္ဒပြတယ်လို့အထက်ခံပါတီဦးဆောင်တဲ့ဆန္ဒပြပွဲတစ်ခုကိုလည်းအရှေ့ပိုင်းကဘူပန်နီစွာမြို့မှာပြုလုပ်ခဲ့ကြပါတယ်။ဟောင်ကောင်ကဒီမိုကရေစီရေးတောင်းဆိုဆန္ဒပြသူတွေနဲ့ရဲတွေဈေးဝယ်စင်တာမှာထိတိုက်တိုးပြီးဆန္ဒပြသူ12ဦးမနေ့ကအဖမ်းခံခဲ့ရပါတယ်။ဟောင်ကောင်ဆွေးရကိုဖိအားပေးတဲ့အနေနဲ့တရုတ်ပြည်မှာကျင်းတဲ့ထိဆက်နေတဲ့ရှူဝမ်ရှူရီရဲမှာပြည်မာကြီးကလာတဲ့ကုန်တယ်တွေထွက်သွားဖို့ဆန္ဒပြသူတွေကတောင်းဆိုလိုက်ပြီးတရုတ်စီးပွားရေးလုပ်ငန်းတွေကိုအနှောက်အယှက်ပေးဖို့ကြိုးပမ်းခဲ့ကြပါတယ်။ဆန္ဒပြသူတရားလောက်ဟာဇေဝစင်တာအလဲကနေဖြတ်ပြီးဟောင်ကောင်လွတ်မြောက်ရေးနဲ့တရုတ်ပြည်မာကြီးပြန်ထွက်သွားရေးကြိုးကြော်တဲ့တွေကိုအော်ဟစ်တောင်းဆိုဆန္ဒပြခဲ့ကြပါတယ်။ဆိုမာလီးယားနိုင်ငံမြို့တော်မိုဂါဒီရှုကအသေးခံကာဗွန်တိုက်ခိုက်မှုထဲမှာအသေဆုံးသူရေအတွက်အနည်းဆုံး80အထိတက်သွားပြီးနောက်ထပ်တရရန်သူရေအတွက်လည်း90ကျော်အထိရှိသွားပါပြီ။
ကျေးဇူးပါခင်ဗျာသတင်းကြီးညုတ်ကိုကိုမင်းပြောပြခဲ့တာပါဒီမနေ့အတွက်အစီအစဉ်ထုတ်လုပ်ရေးမှုကကိုအောင်အောင်ဖြစ်ပါတယ်အတမိုင်းဆိုင်ရာအင်ဂျင်နီယာတော့ Tony Pollock ဖြစ်ပါတယ်ဒီကနေ့မနေ့အတွက် View ရဲ့အစီအစဉ်တွေကိုမနေ့6နိုင်နေ9နိုင်အထိလိုင်းနိုမီတာ30 40 48နဲ့လိုင်းနိုမီတာ190အပြင် View ရဲ့ Facebook စာမျက်နှာကပါတင်ဆက်ပေးခဲ့တာဖြစ်ပါတယ်တို့ဆင်မြန်းနေတကွမြန်မာပြည်သူပြည်သားအားလုံးကြောရှင်းပွဲရာနေ့တစ်နေ့ဖြစ်နိုင်ကြပါစေ View ကိုနားဆင်တော်တော်ကျေးဇူးပါခင်ဗျာ
This program has come to you from the Voice of America, Washington.